Welcome to the Voice of America in Burmese.
Mingla menekhi ma shin. Washington myo raw VOA American tan ga ni 2018 khu ni January la 26 ye taot ja ni nen ne khin a season go Myanmar san naw chein minute 6 nai ga ni 9 nai thi line to meter 32 40 48 to ga ni dai yai thon lein ni bare. Facebook VOA Burmese News ga ni le jamaro season ni go dai yai na sin nai ma re shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနေ့ခင်တဲ့နေ့ကိုကိုချောချောသိနေတဲ့သူကြီးညာပေးမှာပါဆွစ်ဇာလန်နိုင်ငံဒါဗိုစ်မှာကျင်းပနေတဲ့ကမ္ဘာ CY Forum ကိုတက်ရောက်နေတဲ့ American သမ္မတဒေါ်နယ်ထရမ့်ကအစ္စရေးနဲ့ပါလက်စတိုင်းတို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲပြန်ပြီးဆက်နိုင်ရည်ရှိမရှိမေးခွန်းတွေထုတ်လိုက်ပါတယ်အင်းနဲ့နိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဗိုလ်တူနေတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တီးတန့်တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ရင်ရှင်းနေ
ကောင်းပါပြီရှင်အစ်စ်ဖွဲ့စည်းလိုက်တဲ့ရခိုင်အကြံပေးနိုင်ငံတကာအဖွဲ့ဝင် American Wyatt တန်တမန်တူနှုတ်ထွက်လိုက်တဲ့အပေါ်မှာအကြံပေးအဖွဲ့ကဘယ်လိုတုံ့ပြန်လိုက်ပါသလဲ
Well obviously he didn't check with us before he made that statement and I think it's very unfortunate
ဒါကတော့ရခိုင်အကြံပေးအဖွဲ့ဝင်တောင်အာဖရိကကာကွယ်ရေးဝန်ကြီးဟောင်းမေယာပြောကြားချက်တွေကိုသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံတင်ပြပေးဖို့ရှိပါတယ်ဒါအပြင်ဒီအကြံပေးအဖွဲ့တာဝန်ထက်ကြော်လွန်ပြီးဆွေးနွေးသွားကြောင်းဒီဘေးရစ်ချတ်ဆန်ကိုအစိုးရကဝေဖန်လိုက်တဲ့သတင်းလွှာကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုလိုဘေးရစ်ချတ်ဆန်နှုတ်ထွက်မှုဟာဂုံတိတ်ခါထိခိုက်စေတယ်ဆိုတော့ပညာရှင်တချို့ရဲ့သုံးသပ်ချက်တွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဖိုကျော်ကျော်သိန်းကပြောပြမှာပါ။
အစ္စရေးနဲ့ပါလက်စတိုင်းတို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲပြန်ပြီးကျင်းပဖို့လမ်းစရှိနိုင်ပါမလားလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမေးခွန်းထုတ်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဒါဗိုစ်မှာကျင်းပနေတဲ့ကမ္ဘာ CY Forum ကိုတက်ရောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးနဲ့တွေ့ဆုံစဉ်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဒီညီလာခံမှာပဲသမ္မတထရမ့်ကပါလက်စတိုင်းတွေကအမေရိကန်ပြည်ထောင်စုကိုလေးစားမှုမရှိဘူးလို့ဆက်ဆွဲခဲ့တာဖြစ်ပြီးဒါဟာဒေတာရင်းခီးကိုလာရောက်ခဲ့တဲ့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကိုတွေ့ဆုံဖို့အတွက်ပါလက်စတိုင်းသမ္မတမာမုတ်အဘတ်စ်ကညင်းဆိုခဲ့တဲ့နောက်ဆက်ဆွဲလိုက်တာဖြစ်ပါတယ်။ကျယ်သပရင်းနေမှာတော့သမ္မတထရမ့်ကပါလက်စတိုင်းတွေအတွက်ထောက်ပံ့ကူညီမှုတွေကိုဖျက်တောက်ပစ်မယ်လို့ချိန်ချောက်လိုက်ပါတယ်။ပါလက်စတိုင်းတွေငြိမ်းချမ်းရေးစိတ်ပေါ်ကပိုင်းကိုမရောက်မလာမချင်းဒီအကူငွေတွေကိုပေးမှာမဟုတ်ဘူးလို့လည်းသတင်းတောက်တွေကိုပြောပါတယ်။အမေရိကန်ကအနောက်ဖက်ကမ်းနဲ့ဂါဇာကမ်းမြောင်ဒေသအတွက်အကူအညီငွေဖြစ်နဲ့ဒေါ်လာတန်ပေါင်း290ကျော်ချထားပေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဒါပြင်ပါလက်စတိုင်းဒုက္ခသည်တွေကိုကူညီဖို့အတွက် UNRWA လို့ခေါ်တဲ့အစီအစဉ်နဲ့ကုလသမဂ္ဂကိုနောက်ထပ်ဒေါ်လာ355တန်းနဲ့အမေရိကန်ကချထားပေးတာပါဒီနှစ်မှာတော့ UNRWA အတွက်ဒေါ်လာတန်း60ပဲချထားပေးဖို့အတွက်ကြေညာခဲ့တာဖြစ်ပါတယ
်အရင်သမရဘရကူဘောမလက်ထက်ကသဘောတူချုပ်ဆိုခဲ့တဲ့ Pacific သမုဒ္ဒရာရပ်ဝန်းမိတ်ဖက်ပူးပေါင်းဆောင်ရေးသဘောတူစာချုပ် TPP မှာအရင်ကရခဲ့တာတဲ့ပိုကောင်းတဲ့သဘောတူညီချက်တွေရနိုင်မယ်ဆိုရင်စာချုပ်ထဲမှာပြန်ပါမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောပါတယ်တိတိတတ်တာပိုပြီးကောင်းတဲ့အပြေးအယူတွေလုပ်နိုင်မယ်ဆိုရင်တော့TPP မှာပြန်ပါပါမယ်လို့သမ္မတထရမ့်ကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ် WEF ကိုတက်ဖို့ရောက်နေချိန်တွင် CNBC သတင်းဌာနကသမ္မတထရမ့်ကအဲ့လိုပြောတာပါ။သဘောတူညီချက်ဟာတိတ်ဆိုးပါတယ်။လှုပ်ထားတဲ့ပုံကတိတ်ဆိုးပါတယ်။တိတိတတ်တာပိုပြီးကောင်းတဲ့သဘောတူညီချက်ဆိုရင်တော့ TPP မှာပြန်ပါဖို့ကျွန်တော်လမ်းဖွင့်ထားပါတယ်လို့သမ္မတထရမ့်ကဆိုပါတယ်။ TPP ထဲမှာဘာတွေအားနည်းနေလဲဆိုတာကိုတော့သမ္မတထရမ့်ကအတိအကျမပြောပါဘူး။ဒီသဘောတူညီချက်ရဖို့နိုင်ငံ17နိုင်ငံအကြားနှစ်ပေါင်းများစွာစီစဉ်ညှိနှိုင်းခဲ့ကြပြီး2016ခုနှစ်မှာမှချုပ်ဆိုနိုင်ခဲ့တာပါ။ပြီးခဲ့တဲ့နှစ်မှာတော့သမ္မတထရမ့်က TPP ထဲကနေနှုတ်ထွက်လိုက်ပါတယ်။ဒါပေမဲ့လည်းစာချုပ်မှာပြန်ပါဖို့အတွက်အဆိုပြုချက်တွေတခြားဘက်ဝင်နိုင်ငံတွေကိုပေးထားသလားဆိုတာကိုတော့သမ္မတထရမ့်ကအရေးအကြောင်းတော့မပြောပါဘူး။
2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုတွေကိုစုံစမ်းစစ်ဆေးမှုတစိတ်တပိုင်းဖြစ်နေအထူးစုံစမ်းရေးမှူး Robert Mueller ကိုတွေ့ဆုံမေးမြန်းခွင့်ပေးခြင်းကြောင့် American သမ္မတ Donald Trump ရဲ့ပြောကြားချက်နဲ့ပတ်သက်ပြီးသမ္မတရဲ့အင်ဖြူရှေ့နေတိုက်ခေါက်ကစိတ်ဆိုးဒေါသထွက်နေပုံရပါတယ်။သမ္မတဟာစုံစမ်းရေးမှူးနဲ့တွေနဲ့တွေ့ဆုံမှုအတွက်အသင့်ဖြစ်နေပေမဲ့သူဟာသူ့ကိုယ်ရေးအကြံပေးစီကအကြံဉာဏ်ရယူမှာဖြစ်ကြောင်းကော့ကပြောကြားခဲ့ပြီးဒီပြောကြားချက်တွေကိုဗိုလ်တော်ဖူးနဲ့နှောင်းမဲမှာထုတ်ပြန်တဲ့ New York Times မှာဖော်ပြထားတာပါ။သမ္မတထရမ့်ကအထူးစုံစမ်းမှု Mr. Mueller နဲ့သူ့ဖွဲ့လူတွေ့မေးမြန်းရာမှာကျန်းသစ္စာချိန်ဆဖြေကြားမယ်အကြောင်းသတင်းထောက်တွေကိုပြောကြားချိန်မှာဒါဟာအလင်းဆလိုပြောကြားချက်တစ်ခုသာဖြစ်ကြောင်းရှင့်နေကော့ကသတိနဲ့ ပြောကြားခဲ့ပါတယ်။အခုလိုတွေ့ဆုံမယ်လို့ပြောတာဟာအထူးဆုံဆန်းစစ်ဆေးမှုနဲ့ပဲတွေ့ကျင်ကြောင်းသာပြောခဲ့တာဖြစ်ပြီးဂျူရီလူကြီးတွေရှေ့မှောက်မှာပြောမယ်လို့မရည်ရွယ်ကြောင်းနဲ့ပြောပါတယ်။သမ္မတထရမ့်ကတော့အထူးဆုံဆန်းမှုကိုရှေ့သတင်းပတ်ထဲမှာပဲကြမ်းတစ်စားချင်းဆိုဖြေကြမယ်အကြောင်းဗိုလ်ထုတ်နေမှာသတင်းတောက်တူကိုပြောဆိုခဲ့တာပါ။ရုရှားနဲ့ပတ်သက်ဆက်နွယ်မှုတွေမရှိခဲ့သလိုတရားရေးလုပ်ငန်းတွေကိုဆွတ်ဖက်မှုလည်းမရှိခဲ့ကြောင်းသမ္မတထွန်းကပြောခဲ့တာပါအထူးစုံစမ်းမှုမော်လာကတော့ရုရှားအရေးဆက်နွယ်မှုတွေအပြင်တရားရေးလုပ်ငန်းဆွတ်ဖက်မှုရှိမရှိစုံစမ်းနေတာဖြစ်ပြီးသမ္မတထရမ့်အစိုးရဖွဲ့ထဲမှာပထမဆုံးအဖြစ်နဲ့ရှင်းနေချုပ် Jet Sessions ကိုတော့အထူးစုံစမ်းစစ်ဆေးမှုရဲ့အဖွဲ့ကမကြသေးခင်ကမှစုံစမ်းမေးမြန်းခဲ့တာဖြစ်ပါတယ်
နျူကလ িয়ার လက်နက်ထုတ်လုပ်ဖို့နဲ့ပြစ်ခတ်နိုင်တဲ့နည်းလမ်းတွေကိုရှာဖွေဖို့မြောက်ကိုရီးယားကလှုံ့ဆော်နေတာကနေနျူကလ িয়ার အန္တရာယ်တိတိတသာတိုးလာနေတဲ့ပေါ့ထင်ရှားတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတော်နှစ်ဦးကကြာသပတေးနေ့မှာသတိပေးလိုက်ပါတယ်နျူကလ িয়ার မပြန်ပွားရေးလှုံ့ဆော်တာမှာကမ္ဘာအခင်းအကျင်းဟာစနစ်တကျမှားယွင်းနေတာကိုဟန်နရီကစ်ဆင်ဂျာကထုတ်ပြပြီးနျူကလ িয়ার လက်နက်ပြန်ပွားနေတာဟာကမ္ဘာကြီးကိုဖောက်ခွဲပစ်လိုက်နိုင်တဲ့အဓိကပြဿနာတစ်ခုဖြစ်တယ်လို့ဂျော့ဂျ်ရှူးစ်ကပြောပါတယ်ဟန်နရီကစ်ဆင်ဂျာဟာသမ္မတနစ်ဆန်နဲ့သမ္မတဖို့တိုလက်ထက်ကနိုင်ငံသားရေးဝန်ကြီးဖြစ်ခဲ့သူပါ။ဂျော့ဂျ်ရှူးစ်ကတော့သမ္မတရီဂန်လက်ထက်ကနိုင်ငံသားရေးဝန်ကြီးဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီအထိ92 kHz 933 95 40 kHz 868358 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 30တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယသမ္မတနိုင်ငံတော်နေ့နဲ့25ချိန်မြောက်AICS India ASEAN ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက်အိန္ဒိယနိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဗုဒ္ဓဘူးနေမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တီးသန့်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲမှာနှစ်နိုင်ငံအကျိုးစီးပွားဆိုင်ရာကိစ္စရပ်တွေနဲ့အတူ2019စက်တင်ဘာလဝန်ကြီးချုပ်မိုဒီမြန်မာနိုင်ငံလာရောက်စဉ်ကအလေးထားဆွေးနွေးခဲ့တဲ့ကိစ္စရပ်တွေအပါအဝင်နှစ်နိုင်ငံဆက်ဆံရေးရှေ့လျှောက်ပိုးပြီးခိုင်မာအောင်လှုပ်ဆောင်ဖို့အတွက်နည်းလမ်းတွေကိုဆွေးနွေးခဲ့ကြောင်းအိန္ဒိယနိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အိန္ဒိယနိုင်ငံသားရဲ့အတွင်းဝင် S. Jayashankar ဒီဇင်ဘာလမြန်မာနိုင်ငံကိုလာရောက်ဆင်အိန္ဒိယမြန်မာနှစ်နိုင်ငံကြားရခိုင်ဖွံ့ဖြိုးရေးအစီအစဉ်ဆိုင်ရာနားလည်မှုစာချုပ်လွှာကိုသဘောတူလက်မှတ်ရေးထိုးခဲ့ပြီးမှအခုလိုအိန္ဒိယဝန်ကြီးချုပ်နဲ့ဒေါက်တာဆန်းစုကြည်တို့တွေ့ဆုံတာလည်းဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ကနယူဒေးလီကသမ္မတအိန္ဒိယမှာကျင်းပတဲ့အိန္ဒိယဝန်ကြီးချုပ်နဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့တီးတန့်အစည်းအဝေးကိုလည်းတက်ရောက်ခဲ့ပါတယ်။ဒီစည်းဝေးမှာအိန္ဒိယနဲ့အာဆီယံနိုင်ငံများကြားရေချောင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးနဲ့လုံခြုံရေးဆိုင်ရာတွေကိုဆွေးနွေးခဲ့ကြတာဖြစ်ပြီးဒေါန်ဆန်းစုကြည်ကတော့မြန်မာနိုင်ငံရဲ့ပူးပေါင်းဆောင်ရွက်နေမှုတွေကိုဆွေးနွေးခဲ့တယ်လို့အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်ဒေါန်ဆန်းစုကြည်ဟာဗီယက်နမ်ဝန်ကြီးချုပ်နဲ့လည်းတီးတန့်တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးခဲ့တာပါ။ကြေဇပင်းနေအာဆီယံ10နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံရမှာအိန္ဒိယဝန်ကြီးချုပ်ကပင်လယ်သမုဒ္ဒရာရေပြင်ဆိုင်ရာစီးပင်းစည်းကမ်းတွေကိုစနစ်တကျချပြီးငြိမ်းချမ်းမှုနဲ့ကျေဝါချမ်းသာမှုတည်ဆောက်ဖို့အာဆီယံနိုင်ငံတွေရဲ့လိုလားချက်ဟာအိန္ဒိယနဲ့ထပ်တူဖြစ်ကြောင်းပြောပါတယ်။ဒါ့အပြင်အာဆီယံနိုင်ငံတွေကိုလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့နဲ့ရေချောင်းလွတ်လပ်မှုကိုဦးစားပေးလှုံ့ဆော်မှုအတွက်ပန်ကြားခဲ့ပါတယ်
။မြန်မာနိုင်ငံပေါ်ဥရောပသမဂ္ဂ EU ရဲ့တုံ့တက်ချက်အသည့်လာမယ့်ဖေဖော်ဝါရီလကျရင်ထွက်လာဖို့ရှိပြီး EU ကဖိအားပို့ပေးလိမ့်မယ်လို့မျှော်လင့်ထားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာ EU ကိုယ်စားလှယ်ရုံးအကြီးအကဲရန်စီထီရစ်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက်ဒက်ဂါထရီဘျူးန်သတင်းတပုတ်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံပေါ်ဖိအားပို့ပေးဖို့ကသာတခုတည်းသောကိစ္စဖြစ်တယ်လို့လည်းသံမကြီးမစ္စတာတီရင်ကပြောပါတယ်။မြန်မာနိုင်ငံမှာအခြေအနေတွေမတိုးတက်ရင်နောက်ထပ်အရေးယူမှုတွေချမှတ်ဖို့စဉ်းစားမယ်လို့ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာ EU ကပြောထားသလိုအပေါင်းလက္ခဏာဆောင်တဲ့တိုးတက်မှုတွေရှိလာရင်လည်းသင့်လျော်သလိုတွန့်ပြန်မယ်လို့ပြောထားတာပါ။ EU ရဲ့သုံးသပ်ချက်ထဲမှာလက်နက်ခရမ်းပိတ်ပင်မှုပါမလား၊မြန်မာစိုးရနဲ့စစ်တပ်ပေါ်ပြစ်မှတ်ထားအရေးယူတာမျိုးတွေပါမလားဆိုတာသူမသိသေးဘူးလို့ EU သံမကြီးကပြောပါတယ်။စီဘိုဂျိုကြီးတို့အပေါ်တီးခြားစီပြတ်မှတ်ထားရေးယူတာမျိုးဖြစ်လာနိုင်ခြင်းရှိတယ်လို့လည်းတန်မတ်ကြီးမစ္စတီရင်ကပြောပါတယ
်။မြန်ကိုရီးယားနိုင်ငံကအမျိုးသမီးဟော်ကီအားကစားမယ်ဆန်ညောင်ဟာချက်တပရီနေမှာနေဆက်ကျော်ဖြတ်ပြီးတောင်ကိုရီးယားကအမျိုးသမီးဟော်ကီအားကစားမယ်ရင်းနဲ့တွားရောက်ပူးပေါင်းပါတယ်။ဒါက1950ပြည်တွင်းစစ်ဖြစ်ပွားခဲ့ပြီးကိုရီးယားနှစ်နိုင်ငံဖြစ်ခွဲထွက်ခွဲပြီးတဲ့နောက်ပထမဆုံးဂျင်းဖြစ်နဲ့ကိုရီးယားအိုလံပစ်အဖွဲ့ပူးပေါင်းပြီးပြိုင်ပွဲဝင်မှာပါ။မြန်ကိုရီးယားဟော်ကီအားကစားမယ်12ဦးကိုတောင်ကိုရီးယားဟော်ကီအားကစားမယ်တွေနဲ့သူတို့ရဲ့တင်နန်းဆရာမတို့ကပန်းစည်းတွေနဲ့ကြိုဆိုခဲ့ကြတာဖြစ်ပါတယ်။သူတို့ဟာအခုဆိုတောင်ကိုရီးယားနိုင်ငံဂျင်ချုံမှာရှိတဲ့မြို့သားလေးချင်းမှာကိုရ ရောက်ရှိနေပြီဖြစ်ပါတယ်။တောင်နဲ့မြောက်ကိုရီးယားအားကစားမယ်ရီဟာအတူတကွမကစားခင်မှာရဲပေါင်းတော်ကြတီးကြလေ့ကျင့်ကြအောင်မှာဖြစ်ပါတယ်။
ဒန်နိုင်လာဟိန္ဒူမင်းသမီးတူအကြောင်းရိုက်ကူထားတဲ့အငင်းပွားပွဲအိန္ဒိယဘောလိဝုဒ်ရုပ်ရှင်ဆက်ကားပေါ်အကန့်ကွက်တာတွေဆက်ရှိနေတဲ့ကြားကပဲကြာသပိုင်းလေးကစပြီးရုံတင်ပြသလိုက်ပြီးဖြစ်ပြီးတော့တွားကြည့်ကြတဲ့ရုပ်ရှင်ကြီးပရိသတ်တွေလည်းကြီးကျူးကြသူတွေလည်းရှိပါတယ်။သဘောထားတင်မာသူဟိန္ဒူတွေကဒီရုပ်ရှင်ကိုလာတော်ကြာကန့်ကွက်လာတာပါ။မွတ်စလင်ဘုရင်တစ်ပါးကိုဟိန္ဒူဘုရင်မဗဒုံမောက်ဝရီရဲ့ချစ်သူဖြစ်ဒါရိုက်တာဆန်ဂျီလီလဘန်ဆလီကပုံဖော်ထားတာဟာတမိုင်းကိုပုံပြတ်တာလို့ဆွဆဲကြပါတယ်။ဒါရိုက်တာကတော့ဆွဆဲချက်တွေကိုညင်ထားပါတယ်ခင်ဗျာ။
တော်ခင်မြတ်တဲ့ကိုကြော်ကြော်သိမ်းပါရှင်။တောက်ကြနေနေခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာစိုးရအစ်စ်ဖွဲ့စည်းပေးလိုက်တဲ့ရခိုင်အကြံပေးနိုင်ငံတကာအဖွဲ့ဝင်တဦးဖြစ်သူ American Wyatt တန်တမန် Hall Bill Richardson နှုတ်ထွက်လိုက်တာနဲ့ပတ်သက်လို့အကြံပေးအဖွဲ့ကစားတောင်အာဖရိကကာကွယ်ရေးဝန်ကြီးဟောင်းကမနေ့ကြာသပတေးနေ့ကသူတဲခိုရာရန်ကုန်မြို့ဟိုတယ်တစ်ခုမှာသတင်းတောက်တွေကိုတုံ့ပြန်ပြောကြားခဲ့ပါတယ်။အကြောင်းဆောင်ကဒီလိုပါရှင်။
ရှေးဦးစွာ Bill Richardson နှုတ်ထွက်တဲ့ကိစ္စနဲ့ပတ်သက်လို့ဒါဟာကန့်ဆိုးတဲ့ဖြစ်ရပ်တစ်ခုဖြစ်တယ်ဆိုပြီးအကြံပေးအဖွဲ့ဝင်တဦးဖြစ်တဲ့တောင်အာဖရိကကာကွယ်ရေးဝန်ကြီးဟောင်း Ralph Bertrand Meyer ကမှတ်ချက်ချပါတယ
်။ Well obviously he didn't check with us before he made that statement and I think it's very unfortunate he didn't join
သူအနေနဲ့အဲ့ဒီအကြောင်းအရာကိုပြောခင်ကျွန်တော်တို့နဲ့တိုင်ပင်တာမရှိခဲ့ဘူးဆိုတာကတော့ထင်ရှားပါတယ်။လွန်ခဲ့တဲ့နှစ်ရက်ကတည်းကကျွန်တော်တို့အစီအစဉ်အတော်များများမှာသူပူးပေါင်းပါဝင်မှုမရှိခဲ့တာသိကံဆိုရဲလို့ကျွန်တော်ထင်တယ်ဘလို့ပဲဖြစ်ဖြစ်ဒီသတင်းပတ်အတွင်းအကြံပေးအဖွဲ့ရဲ့နောက်ဆုံးသုံးသပ်ချက်ပြုလုပ်ဖို့အရွယ်ချက်မရှိပါဘူးကျွန်တော်တို့အခုခီးစဉ်ဟာကနဦးအစမိတ်ဆက်ပုံစံမျိုးပဲရှိပါသေးတယ်လုပ်ငန်းတာဝန်တွေမတိုင်ခင်သတိထားပြုရမယ့်အချက်ဖြစ်လာတာကကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ပါဒါကလည်းရှင်းပါတယ်ကော်ဖီအန်နန်ကော်မရှင်အစီရင်ခံစာပါအချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာအကြံပေးဖို့ပဲဖြစ်ပါတယ်မစ္စတာရစ်ချစ်ဆန်အနေနဲ့သဘောထားထုတ်ပြန်မှုဟာအနေငယ်အစောတလင်ဖြစ်သွားတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီမှာပါတဲ့အချက်တွေဟာမတရားပါဘူးဒါကြောင့်ကျွန်တော်တို့ထုတ်တဲ့ကြေညာချက်မှာပါတဲ့အတိုင်းသူ့ရဲ့သဘောထားဟာတရားဝင်မှုမရှိပါဘူး
။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဟာဒီရိုဟင်ဂျာပြည်ထနာနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်ပြည်ပကအကြံပေးစကားကိုနားမထောင်ဂရုမစိုက်ဘူးလို့လည်းဝေဖန်မှုတွေရှိနေတာပါ။ဒါပေမဲ့မစ္စတာမီယာကတော့ဒီပြည်ထနာကိုဖြေရှင်းနိုင်မယ့်အလားအလာရှိတယ်လို့ယုံကြည်ကြောင်းပြောသွားပါတယ
်။ Our task would be to give honest advice.
ကျွန်တော်တို့ရဲ့လုပ်ငန်းတာဝန်ကအယူအဆအဆုံးအကြံဉာဏ်တွေပေးဖို့ဖြစ်ပါတယ်။လုံပိုင်ခွင့်တတ်မှတ်ချက်တွေနဲ့အညီအကြံပေးအဖွဲ့ရဲ့အဓိကရည်ရွယ်ချက်ကတော့ရခိုင်ပြည်နယ်ကပြဿနာတွေကိုဖြေရှာတာမှာတူးစားပြီးအကြံဉာဏ်တွေပေးဖို့ပါ။ရခိုင်ပြည်နယ်ကိုဖြေရှင်းနိုင်မယ့်အလားအလာရှိတယ်လို့ကျွန်တော်တို့ယုံကြည်ကြောင်းလဲရှင်းရှင်းလင်းလင်းပြောထားပါတယ်။ကျွန်တော်တို့ဘက်ကလည်းအသေးချာဆောင်ရွက်မှာပါ။ဒါကြောင့်ကျွန်တော်တို့ဒီကိုလာပြီးပူးပေါင်းညှိနှိုင်းဆောင်ရွက်တာဖြစ်ပါတယ်။အစိုးရကိုကိုစားပြုပြီးကျွန်တော်တို့တုံ့ပြန်ပြောဆိုလို့မရနိုင်ပါဘူ
း။အခုဖြစ်နေတဲ့ပဋိပက္ခမှာနိုင်ငံသားဖြစ်ခွင့်ကိစ္စဟာအခြေခံအခက်အခဲတစ်ရပ်ဖြစ်ပါတယ်။1982ခုနှစ်နိုင်ငံသားဥပဒေကိုလည်းနိုင်ငံတကာကဝေဖန်နေကြတာပါ။ဒီပြဿနာရှုပ်ထွေးတယ်ဆိုတာကိုတော့မစ္စတာမီယာကလက်ခံပါတယ်။ဘလို့အဖြေရှာသင့်တယ်ဆိုတာကိုတော့ပြောဖို့စောသေးတယ်လို့သူကဆိုပါတယ
်။ The issue is obviously complicated in the sense that we would
ဒီချက်ကရှုပ်ထွေးတယ်ဆိုတာအထင်ရှားပါ။ဒီကိစ္စအတွက်လွယ်ကူတဲ့အဖြေကိုကျွန်တော်တို့ရှာလို့မတွေ့သေးပါဘူး။အချိန်ယူရအောင်ပါပါ။နိုင်ငံသားဖြစ်ခွင့်ကိစ္စနဲ့ပတ်သက်ရင်တောင်အာဖရိကမှာဆိုရင်တော့ကျွန်တော်တို့ရဲ့တိကျတဲ့အမြင်သဘောထားကိုကျွန်တော်အနေနဲ့ချက်ချင်းပြောနိုင်ပါတယ်။ဒါပေမဲ့နိုင်ငံချင်းလည်းမတူတလို့အခြေအနေချင်းလည်းမတူပါဘူး။ထပ်ပြီးပြောချင်တာကဒီအတွက်ဖြည့်ရှင်းလို့ရနိုင်တဲ့အခြေအနေအလားအလာတွေရှိနေတယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါကိုယုံကြည်လက်ခံလာအောင်လုပ်ရမှာဖြစ်ပါတယ်။ဒါပေမဲ့အခုအချိန်မှာအကြံပေးအဖွဲ့ရဲ့နောက်ဆုံးသုံးသပ်ချက်ဆိုပြီးပြောဖို့ကစောနေပါသေးတယ်
။ရိုက်တာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပေါ်အစိုးရလျှို့ဝှက်ချက်ဥပဒေအရအရေးယူတဲ့ကိစ္စဟာဒီပြဿနာရဲ့လောလောဆယ်ကြုံတွေ့နေရတဲ့အဓိကကိစ္စတစ်ရပ်ဖြစ်တယ်လို့မြန်မာအစိုးရကလည်းဒီကိစ္စအတွက်လူတွေကဝေဖန်နေကြတာပါဒီအကြံပေးအဖွဲ့တွေက Bill Richardson နှုတ်ထွက်သွားတဲ့အဓိကအကြောင်းရင်းဟာလဲဒီသတင်းတော်နှစ်ယောက်ကိစ္စကိုဆွေးနွေးရင်းဒေါအောင်ဆန်းစုကြည်နဲ့ကတောက်ကဆဖြစ်ခဲ့တဲ့အတွက်လို့သိရပါတယ်ဒီလိုအကဲဆက်တဲ့ပြဿနာဖြစ်နေတဲ့အတွက်လဲသူတို့အဖွဲ့အနေနဲ့မှတ်ချက်ပေးဖို့Mr. Mia ကငင်းဆန်သွားပါတယ
် I don't want to comment on that because it's really not part of our mandate and it would be we might have personal views
ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့လုပ်ပိုင်ခွင်ထဲမှာမပါတာကြောင့်ကျွန်တော်မှတ်ချက်မပေးချင်ပါဘူးကျွန်တော်တို့အနေနဲ့ဒီအပေါ်မှာကိုယ်ပိုင်အမြင်သဘောထားတွေရှိနိုင်ပါတယ်ဒါပေမဲ့တုံ့ပြန်ပြောဆိုဖို့အတွက်ကအကြံပေးအဖွဲ့ရဲ့အလုပ်မဟုတ်ပါဘူး
ရခိုင်ပြည်ထနာနဲ့ပတ်သက်လို့နိုင်ငံတကာအကြံပေးအဖွဲ့ဝင်တွေဟာသူတို့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့မနေ့ကြာတာပတိနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ကြံပေးအဖွဲ့ဟာပြည်ထနာကိုဖုံးပြီးဖို့လုပ်နေတယ်။ဒါမှမဟုတ်ကောင်းချီးဩဘာပေးဖို့ဖြစ်တယ်ဆိုတဲ့ဆွဆွဲမှုတွေဟာတရားမဝင်ကြောင်းဖော်ပြထားပါတယ်။ဒါပြင် Mr. Bill Richardson ကိုနှုတ်ထွက်ပါလို့သူတို့အကြံပေးအဖွဲ့စီကိုအကြောင်းကြားခဲ့ကြောင်းလည်းရေးသားထားပါတယ်ရှင်။ခုလိုရခိုင်အကြံပေးအဖွဲ့ကနေဘေးရစ်ချစ်ဆန်နှုတ်ထွက်သွားတဲ့အပေါ်မှာမြန်မာအစိုးရဘက်ကရောဘယ်လိုတုံ့ပြန်ထားပါသလဲ VOA သတင်းတောက်ကိုမိုးစောကဆက်ပြီးတင်ပြမှာပါရှင
်ဟုတ်ကဲ့နိုင်ငံတကာကထင်ရှားတဲ့နိုင်ငံရေးသမားတွေပါဝင်ဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာပထမဆုံးအချိန်မြန်မာပြည်ကိုလာရောက်ပြီးရခိုင်ပြည်နယ်ကိုတွားရောက်တဲ့နေ့မှာပဲဘေးရစ်ချစ်ဆန်ကအကြံပေးအဖွဲ့ဝင်အဖြစ်ကနှုတ်ထွက်ခဲ့တာဖြစ်ပါတယ်ဒီလိုနှုတ်ထွက်တာဟာအကြံပေးအဖွဲ့ဟာရခိုင်ပြည်နယ်ကမွတ်စလင်အရေးနဲ့ပတ်သက်လို့ဖုံးဖိဖို့ကြိုးစားနေတာကြောင့်ဖြစ်ကြောင်းဘေလ်ရစ်ချက်ဆန်ကနိုင်ငံတကာသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်အပေါ်မှာနိုင်ငံတော်သမ္မတရုံကပြောရေးဆိုခွင့်ရှိသူဦးစော်ထေကအခုလိုတုံ့ပြန်ပြောဆိုပါတယ်
။အဲဒါသူတို့ဘာမှမလုပ်ရသေးဘူး။ရခိုင်တော်မတော်ရသေးဘူး။မသွားဘဲနဲ့ပြန်သွားလို့ဆိုတာအခုကျန်တဲ့အကြံပေးအဖွဲ့ရခိုင်ကိုတွားနေတယ်။လက်တွေ့မြေပြင်ရှင်တွေတွားကြည့်ပြီးတော့အဲ့ပေါ်မှာ recommendation တွေသူတို့ပြန်လဲတုံ့ပြန်ပြီးတော့သူတို့အပြန်အလှန်တွေပြေးကြမယ်ဘာလုပ်တင်လဲဘယ်လိုဖြစ်တင်လဲဆိုတော့ပြောမှာသူတို့ဘာမှတော့မလုပ်ရသေးဘူးဒီ commission အလုပ်တော့မဆရသေးဘူးဘာမှမလုပ်ရသေးဘူးပြောတဲ့ပေါ်ကစဉ်းစားကြဖြစ်တယ်အဲ့တော့ဖြစ်သွားတဲ့ကိစ္စတွေမှာဒီကံပြီးတော့ပို emotion ကပြောတယ်လို့ကျွန်တော်ယူဆတယ
်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့အရေးယူခံထားတဲ့ writer သတင်းတောက်နှစ်ယောက်ရဲ့အမှုကိုထည့်သွင်းတင်ပြတဲ့အခါဒေါ်ဆန်းစုကြည်ကရခိုင်အကြံပေးအဖွဲ့ရဲ့အလုတ်တော်ဝင်နဲ့မပတ်သက်ကြောင်းဒေါ်သားနဲ့တုံ့ပြန်ခဲ့တဲ့နောက်မပြေမလည်ဖြစ်ခဲ့တယ်လို့ Bill Richardson ကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်ဒီချက်နဲ့ပတ်သက်ပြီးဦးစော်ထေက
ပြောရတယ်ဗါနေဆိုတော့ဒီတိုင်းဝင်ကြီးနဲ့တွေ့မယ်ဘာသတင်းမှလဲဆိုတော့အဲ့ writer သတင်းတောက်နှစ်ယောက်ကိစ္စ freedom of expression ဆိုနေမယ်သူတို့ကကျွန်တော်တို့တို့ဖွဲ့လာတာကအဲ့ဒီဒေါက်တာဝင်းညာကြီးဦးဆောင်တဲ့အကောင့်တွေပေါ်ရေးကော်မတီကိုအကြံဉာဏ်ပေးဖို့ဖွဲ့လာသူရဲ့မန်တေကအဲ့ဒါပဲအဲ့ဒီမန်တေကိုကျွန်တော်ဘယ်မှာရေးထားလဲဆိုသူတို့အကြံပေးဖို့အားလုံးပေးထားတဲ့ TOR တန်းဆော့ရော့ဖက်မှာအကုန်ပါတယ်သူရဲ့စုကရခိုင်ပြည်နယ်နဲ့ပတ်သက်တဲ့အကောင့်တွေပေါ်တဲ့အခါမှာသူတို့လိုအပ်တဲ့ဉာဏ်ဉာဏ်ပေးဖို့ဒါကသူရဲ့မန်တေကရှင်းတယ်နောက်တစ်ခုကသူကသူ့ရဲ့ personal own capacity နဲ့ဒီအကြံပေးဖို့မှာပါလာပြောရရင်အမေရိကန်စိုးရရဲ့ကိုယ်စားလှယ်မဟုတ်ဘူးပေါ်လာနေကြတော့ခေါ်ရတာမဟုတ်ဘူးသူချင်းပုဂ္ဂိုလ်သူချင်းကိုကန့်လန့်ပြီးတော့ပုဂ္ဂိုလ်သူချင်းနေနဲ့ထက်တာ
အကြံပေးအဖွဲ့မှာပုဂ္ဂိုလ်သူချင်းနေနဲ့ဆုံးဖြတ်ပြီးပါဝင်ခဲ့တယ်လို့ပုဂ္ဂိုလ်သူချင်းအနေနဲ့ဆုံးဖြတ်ပြီးနှုတ်ထွက်တဲ့အပေါ်အငင်းပွားဖို့မရှိကြောင်းလည်းပြောပါတယ်ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကစတင်ပြီးလူမျိုးရေးဘာသာရေးမတည်ငြိမ်မှုတွေဖြစ်ပွားခဲ့တာပါ2015ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဖွဲ့ပြီးချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုသမရဦးမြင့်ဆွေခေါင်းဆောင်တဲ့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်တို့ကိုဖွဲ့စည်းခဲ့ပါတယ်ဒီကော်မရှင်တွေရဲ့အကြံပြုချက်တွေကိုဖော်ဆောင်ဖို့အတွက်2019ခုနှစ်စက်တင်ဘာလမှာဒေါက်တာဝင်းမြတ်ရေးဦးဆောင်တဲ့အကောင့်ထဲဖော်ဆောင်ရွေးကော်မတီတရက်ကိုဖွဲ့စည်းခဲ့တယ်လို့ဒီကော်မတီအတွက်အကြံပေးအဖွဲ့ကိုထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ဟောင်းဒေါက်တာဆူရာကီရဲ့စတီယာထိုင်းအပါဝင်အမေရိကန်တောင်အာဖရိကဆွီဒင်နဲ့အင်္ဂလန်ကထိပ်တန်းနိုင်ငံရေးသမားကြီးတွေနဲ့မြန်မာနိုင်ငံကနိုင်ငံတကာအရေးကျွမ်းကျင်သူတွေပါဝင်ဖွဲ့စည်းခဲ့ပါတယ်
VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပါရှင်။အခုလိုမြန်မာဆိုရဘက်ကတော့ Bill Richardson နှုတ်ထွက်တာဟာပုဂ္ဂိုလ်တဦးချင်းစီရဲ့သဘောထားအရာဖြစ်တဲ့အတွက်အငင်းပွားစရာမရှိဘူးလို့ပြောဆိုခဲ့ပေမဲ့ဒီလိုအကြံပေးအဖွဲ့တွေကနေထင်ရှားတဲ့ American နိုင်ငံရေးသမား Bill Richardson နှုတ်ထွက်သွားတာဟာရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရပေါ်ယုံကြည်ကိုးစားရမှုကိုထိခိုက်စေနိုင်တယ်လို့မြန်မာအရေးလေးလာသူတွေဘက်ကတော့မြင်ပါတယ်။ရခိုင်ပြည်နယ်ပြည်ထနာကိုတိတ်မကြခင်ကာလအတွင်းဖြည့်ရှင်းနိုင်မယ်လို့မထင်တဲ့အကြောင်းလဲ American ပါမောက္ခတက္ကသိုလ်ကပြောပါတယ်။ကိုကျော်ကျော်သိန်းကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင်
။ကုလသမဂ္ဂဆိုင်ရာ American သံတမန်ကြီးဟောင်းနဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson အကောင့်ထဲပေါ်ရုပ်ကော်မတီရဲ့အကြံပေးအဖွဲ့တွေကနေနှုတ်ထွက်သွားတဲ့ပေါ်မြမအရေးစောင့်ကြည့်လေလာသူတွေကြားအမြင်သိပ်မကွဲလာဘူးလို့ဆိုရမှာပါအမေရိကန်ဘောင်မောက်ခဒူးဖြစ်သူဒေးဗစ်စတိုင်းဘတ်က1994ခုနှစ်တုန်းကအဲ့ဒီအချိန်နေအိမ်ကျကျုပ်ကျနေတဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ဖို့ဘေးရစ်ချစ်ဆန်လွတ်တော်အမတ်ဘဝနဲ့မြမနိုင်ငံကိုပထမဆုံးချိန်သွားကန်ဒီမှာမြမအရေးနဲ့ပတ်သက်ပြီးဘေးရစ်ချစ်ဆန်ကိုရှင်းလင်းပြောဆိုခဲ့ဘူးသူပ
ါ Well it is a blow to the Burbish administration The fact that he has been a supporter of Aung San Suu Kyi in the past. So I watched with great interest.
ဒီကိစ္စဟာမြန်မာအစိုးရကိုထိခိုက်စေပါတယ်။သူကအရင်ကဒေါင်ဆန်းစုကြည်ကိုထောက်ခံသူဖြစ်တာကြောင့်ဒီနိုင်ငံအပေါ်သူ့ရဲ့ချင်းကပ်မှုကိုကျွန်တော်စိတ်ဝင်စားဆုံးကြည့်နေတာပါ။ဒီဖြစ်ရကြောင့်နိုင်ငံတကာအမြင်မှာမြန်မာအစိုးရပေါ်ယုံကြည်ကိုးစားမှုရော့ကျသွားပြီးကိုဖီအန်နန်အကြံပြုချက်တွေကိုအစိုးရဟာကြိုးစားအကောင်အထည်ဖော်မှာမဟုတ်ဘူးလို့လူတွေခံစားမှဖြစ်တာကြောင့်မြန်မာအစိုးရကိုထိခိုက်စေပါတယ်။
အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာအခြေစိုက်ပြီးမြန်မာအရေးစောင့်ကြည့်လေ့လာနေတဲ့အချိန်ကအဝေးရောက်ညွန်မောင်းအစိုးရအဖွဲ့ဝင်1990ပြည့်ရွေးကောက်ပွဲအနံ့ရလွှတ်တော်ကုသလေဟောင်းတဦးဖြစ်သူဒေါက်တာတင့်ဆွေကလည်းပါမော့ခ်စတိုင်းဘတ်ရဲ့အမြင်နဲ့တူပါတယ
်ကျွန်တော်လည်းအဲ့ဒီလိုခက်ဆင်စင်သဘောပေါက်တယ်ခင်ဗျာဘာကြောင့်လဲဆိုတော့ဘရစ်ချက်ဆင်ကလည်းအထင်ကြီးပုဂ္ဂိုလ်နောက်တစ်ခါဒီစုံစမ်းစစ်ဆေးကော်မရှင်ဖွဲ့တဲ့အခါမှာဒေါ်အောင်ဆန်းစုကြည်ကဖွဲ့တာပေါ့အဲ့တော့ဒေါ်အောင်ဆန်းစုကြည်လည်းအထင်ကြီးပုဂ္ဂိုလ်တွေပါတဲ့အဖွဲ့ဆိုတော့လူတိုင်းကလည်းအာရုံထားတယ်အဲ့ထဲမှာမှဒီလိုဖြစ်လာတယ်ဆိုတော့ဒီဖွဲ့စည်းခြင်းကိစ္စအပေါ်မှာတော့ရက်ခတ်မှုဟာနိုင်ငံတကာအဆင့်ထိအနှုတ်သဘောဆောင်မယ်ဆိုတာကတော့ဖြစ်နိုင်တယ်လို့ယူဆပါတယ်ခင်ဗ
ျမစ္စတာရစ်ချက်ဆန်အကြံပေးအဖွဲ့ကနေနှုတ်ထွက်တဲ့တရားထဲမှာပဲအမေရိကန်ပါတီကြီးနှစ်ယောက်စလုံးကထက်လွတ်တော်အမတ်တွေပူးပေါင်းပြီးတော့ရခိုင်ရေးပေါ်မြမအာနာပိုင်တွေရဲ့ဂိုင်းတွေပုံနဲ့ပတ်သက်ပြီးရှုတ်ကြတဲ့အစိုးတရက်ကိုတင်သွင်းခဲ့တာပါလက်ရှိမှာကိုပဲမြမအစိုးရပေါ်နိုင်ငံတကာဖီအားကရှိနေပြီလို့ပါမော့ခ်စတိုင်းဘတ်ကထောက်ပြပါတယ်ရခိုင်ပြည်မြောက်ပိုင်းကဖြစ်ပျက်ဟာပြည်တွင်းအဖြစ်အပျက်တစ်ခုသာဖြစ်ပြီးဒီအပေါ်နိုင်ငံတကာအတိုင်းဝိုင်းဟာရှိတင်တာထက်အစပေါင်းများစွာချဲ့ကားတာတွေပါတယ်လို့ဒေါက်တာတင့်ဆွေကမြင်ပါတယ်ဘီလ်ရစ်ချက်ဆန်နှုတ်ထွက်တာကြောင့်ရခိုင်အရေးဂိုင်းတွေဖြစ်ရှင်းမှုပေါ်ထိခိုက်စေနိုင်မှာမဟုတ်ဘူးလို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
ဒါကတော့နိုင်ငံတကာအမြင်တစ်ပိုင်းတနည်းအားဖြင့်အပြင်ကနေမြင်တဲ့အမြင်ပိုင်းဖြစ်ပြီးတော့တကယ်တမ်းလိုအပ်တာကပြည်တွင်းမှာဖြစ်ရှင်းနိုင်မှုဖြစ်ရှင်းတဲ့အခါမှာလည်းရေတိုနဲ့ရေရှည်ဖြစ်ရှင်းမှုတွေလိုပါလေ။အဲဒီအတွက်အထောက်အကူတစ်ခုသာလေရင်ကော်မရှင်တို့ဟိုဆိုတဲ့ဟာတွေကတက်ရောက်တယ်။နိုင်ငံတကာအမြင်ဟိုကောင်းတာမကောင်းတာကတော့နိုင်ငံတကာအနေကူညီတဲ့ထောက်ပံ့တဲ့ပြည်ထောင်ခအရေးယူတဲ့စသဖြင့်ဒါတွေကတော့ဟိုရှိမှာတော့အမှန်ပဲခင်ဗျာ။တို့တော့ဖြည့်ရှင်းမှုအပိုင်းမှာကတော့ပြည်တွင်းကကောင်းဆောင်တွေကအကောင်းဆုံးဟိုဆောင်ရွက်နိုင်မှုအပေါ်မှာတော့ဒီဟာတွေကဟိုအပြင်ပန်းရက်ခတ်မှုလောက်အဆင့်သာရှိနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုပြန်ပို့မယ်လုပ်ငန်းစဉ်ကိုလည်းစတင်ကန်နီးလေးမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆိုင်းငံ့ထားလိုက်ပြီးအခြေအနေကမရေမယားဖြစ်နေပါတယ်။ရခိုင်ရင်းနဲ့ပတ်သက်ရင်အကောင်းဆုံးဖြစ်လာဖို့အမြဲဆုတောင်းပါတယ်လို့ပေါမော့ခ်စတိုင်းဘတ်ကပြောပါတယ်။ဒါပေမဲ့လည်းမဝေးလာတဲ့အနာဂတ်မှာဒီပြဿနာပြီးဆုံးသွားလိမ့်မယ်လို့တော့သူကမမြင်ပါဘူး
။ We all want to see the Rohingya issue resolved, which I don't believe will happen. Not in the near future, I mean.
Rohingya ပြဿနာပြီးဆုံးသွားတာကိုကျွန်တော်အားလုံးမမြင်ပါဘူး။ဒါပေမဲ့လည်းစိတ်မကြခင်ကာလမှာပြီးသွားလိမ့်မယ်လို့တော့ကျွန်တော်မယုံကြည်ပါဘူး။ Writers သတင်းထုတ်တွေကိုပြန်လွှတ်တာကျွန်တော်တို့မြင်နေပါတယ်။ပြဿနာအပေါ်ပွင့်လင်းမြင်သာမှုရှိတာကျွန်တော်တို့မြင်နေပါတယ်။ဒေါန်ဆန်းစုကြည်ဟာအလွန်အမင်းကိုခက်ခဲတဲ့အနေအထားမှာရှိနေတယ်ဆိုတာကျွန်တော်တို့သိပါတယ်။ဘာကြောင့်လဲဆိုတော့မူဝါဒအပေါ်လွှမ်းမိုးတဲ့အစိပ်ပိုင်းတွေဖြစ်တဲ့ဘယူရိုကရေစီရန်တရားစစ်ဘက်ရဲဘက်တို့ကိုတမတော်ကထိန်းချုပ်ထားတာတွေကြောင့်ပါ။ဒါကြောင့်ဒေါန်ဆန်းစုကြည်အတွက်ကစိတ်ကိုခက်ခဲတဲ့အနေအထားပါ။ဒါပေမဲ့လည်းဒီကိစ္စရပ်တွေကိုကြိုးစားဖြေရှင်းဖို့ဒေါန်ဆန်းစုကြည်ဟာလုံလောက်တဲ့အထောက်အမှုရှိတယ်လို့ကျွန်တော်မထင်ပါဘူး။
ဘီရစ်ချက်ဆန်နှုတ်ထွက်သွားပြီးတဲ့နောက်အကြံပေးအဖွဲ့တွင်လွတ်လပ်သွားတဲ့အဖွဲ့ဝင်တနည်းအားမှာတခြားတူဦးကိုပြန်ထင်မလားလက်ရှိအဖွဲ့ဝင်တွင်လည်းပဲဆက်သွားမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးခင်ဗျာ
တော်ရရှင်များရှင်ရခိုင်ပြည်နယ်မြောက်ဦးမြို့မှာမကြသေးခင်ကဆမပြသူတွေတေးချေထိခိုက်တာတွေကြုံခဲ့ရတဲ့ဖြစ်ရပ်ကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စူဝေးခွင့်နဲ့ပတ်သက်လို့မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာပါတယ်မြန်မာနိုင်ငံမှာအရက်သားဆူရတက်လာပြီမဲ့လေဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ရဖို့လိုအပ်နေစေဖြစ်ပါတယ်ဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ယူနေရတဲ့ငိမ့်စုစီလိုလူသိများတဲ့ဥပဒေဆက်ထားတဲ့မတဲ့လွတ်လပ်စွာထုတ်ဖော်ခွင့်ပြောဆိုခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေဘာတွေရှိနေတယ်လဲဆိုတာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျူဆူပါရစေ။
ုလို VOA သတင်းရှင်တွေရဲ့သဘောထားအမြင်တွေကိုတင်ပြနေတဲ့ဒိုင်းရိုက်လေးလိုက်အစီအစဉ်တွေမှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။တောက်ကြနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဒိုင်းရိုက်ထုတ်လွှင့်နေပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတိုးတက်လာတဲ့အတွက်တောင်ကိုရီးယားနဲ့မဟာမိတ်အနေအထားအားပျော့သွားလိမ့်မလားဆိုတာအမေရိကန်အတွက်စိုးရိမ်စရာရှိနေပါတယ်။ဒါပေမဲ့မြောက်ကိုရီးယားဘက်ကလောလောဆယ်သဘောထားပျော့ပြောင်းလာတာဟာသူတို့ပေါ်ဖိအားပေးဒဏ်ခတ်မှုတွေညော်နေသွားအောင်ပြည်ရဲ့တုံ့နေခြင်းသာဖြစ်တယ်လို့ယူဆသူတွေလည်းရှိနေတာပါ။ဆိုမျိုးတော်က VOA သတင်းတော့ Brian Patton ပေးပို့ထားတဲ့သတင်းလွှာကိုတော့ဦးကျော်စန္ဒာကပြောပြမှာပါရှင်။
နိုင်ငံရေးပါတီတွေပူးတွဲစီဝဲအပြီးမှာမြောက်ကိုရီးယားကင်ဂျွန်အစိုးရကကြေညာချက်တစ်စောင်ထုတ်ပြီးပြည်တွင်းပြည်ပကိုရီးယားလူမျိုးတွေအားလုံးနိုင်ငံငင်းချမ်းစွာပြန်လည်ပေါင်းစည်းရေးအစောတလျင်တိုးတက်အောင်လှုပ်ဆောင်ကြဖို့တိုက်တွန်းလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်ပေါ်စီရေးတင်မှမှုပပျောက်ရေးအပြန်လှန်ပူးပေါင်းဆောင်ရွက်ရေးတို့ကိုလည်းထောက်ခံတင်ပြထားပါတယ်။မြောက်ကိုရီးယားဘက်ကဒီလိုငင်းချမ်းရေးစကားပြောလာတာဟာတောင်ကိုရီးယားသမ္မတမွန်းဂျေအန်ရဲ့ဆွဲဆောင်ကြိုပမ်းမှုကြောင့်ဖြစ်ထွန်းလာတဲ့တိုးတက်မှုပါ။မြောက်ကိုရီးယားအကြမ်းအဖွဲ့တောင်ကိုရီးယားကိုဆစ်လွှတ်ဖို့သဘောတူညီမှုရရှိခြင်းဟာမြောက်ကိုရီးယားရဲ့အမေရိကန်ထိရောက်အောင်ပြစ်နိုင်တဲ့ဒုံးကျည်အစီအစဉ်ကိုရာယီရဆိုင်သွားစေပါတယ်။မြောက်ကိုရီးယားရဲ့ဒီလိုလိုက်လျောတဲ့သဘောထားရုတ်တရက်ပေါ်ထွက်လာတော့သုံးသက်သူအများအပြားကစံတရားဝင်နေကြပါတယ်။Daniel Pinkston ဟာဆိုမျိုးတော် Troy Tech သူကနိုင်ငံတကာဆက်ဆံရေးကတိကတူဖြစ်ပါတယ
်။ I would like somehow the Olympic experience to transform North Korean behavior.
Olympic ပွဲမှာပါဝင်တာကမြောက်ကိုရီးယားရဲ့အပြုအမူကိုတစုံတရာပြောင်းလဲသွားဖို့ကျွန်တော်လူလာပါတယ်။ဆိုလိုတာကပိုပြီးပူပေါင်းဆောင်ရွက်တဲ့နိုင်ငံဖြစ်လာစေချင်တာပါ။ဒါပေမဲ့ဒီလိုဖြစ်လာလိမ့်မယ်လို့မထင်ပါဘူး။
တောင်ကိုရီးယားအစိုးရရဲ့ရွေးချက်ကတော့မြောက်ကိုရီးယားကိုနိုင်ငံတကာဆွေးနွေးပွဲပြန်ဝင်လာအောင်ဆွဲဆောင်မှုနိုင်ငံတကာဒဏ်ခတ်မှုတွေရုပ်သိမ်းပြီးလုံခြုံရေးအမခန့်ချက်ပေးမယ်ဆိုရင်သူတို့ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုဖျက်သိမ်းစေဖို့ဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားကတော့နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံဖြစ်ရေးကတပြားမှမလျှော့ပါဘူး။အမေရိကန်ကြည့်ကြော်မှုကိုခုခံဖို့နျူကလ িয়ার လက်နက်လိုတယ်လို့အခိုင်အမာဆိုနေတာပါ။အဲအမေရိကန်ဘက်ကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဟာအဓိကထိန်းချုပ်မှုကြီးတရားဖြစ်ပြီးတရားဝင်ဆွေးနွေးပွဲကိုမဝင်ခင်မှာနျူကလ িয়ার ထုတ်လုပ်ရေးအစီအစဉ်ကိုသဘောတူဖို့လိုအပ်တယ်လို့ပြောနေပါတယ်။တကယ်လို့ကိုရီးယားနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုဆက်လက်ဖြစ်ထွန်းနေမယ်ဆိုရင်မြောက်ကိုရီးယားဟာအမေရိကန်နဲ့ပြုလုပ်မဲ့လာမယ့်ຫນွေဥပူးတွဲစည်းရေးလက်ကျင့်မှုကိုဖျက်သိမ်းလိုက်မယ်ဆိုတဲ့ခံမှန်းချက်တွေလည်းရှိနေပါတယ်။ဒါကိုအမေရိကန်ကသဘောတူပါမလား။ဒါအပြင်တောင်ကိုရီးယားအနေနဲ့အမေရိကန်ကမကထလုပ်နေတဲ့မြောက်ကိုရီးယားအပေါ်အစွမ်းကုန်ဖိအားပေးရေးဆိုတာကိုချော့ချပြစ်လိမ့်မလားဆိုတာလည်းပဲအမေရိကန်ဘက်ကစိုးရိမ်နေပါတယ်။ဆူမီတယ်ရီဟာWashington အခြေစိုက် CIA အကဲခတ်တူဖြစ်ပါတယ
် If they decide to go the other path and give in to some of North Korea's demands I think
တကယ်လို့သူတို့ကတခြားလမ်းကြောင်းအတိုင်းသွားဖို့ဆုံးဖြတ်ပြီးမြောက်ကိုရီးယားတောင်းနေတာတွေထဲကတချို့ကိုပေးမယ်ဆိုရင်တော့ကျွန်မအထင်ပြောရရင်ဒါဟာအမေရိကန်နဲ့တောင်ကိုရီးယားမွန်းအစိုးရအဖွဲ့တို့ကြားတကယ်ပြဿနာကိုဖန်တီးတာပါပဲ
တောင်ကိုရီးယားအတိုက်ခံတွေကလည်းမြောက်ကိုရီးယားဟာဒဏ်ခတ်ပိတ်ဆို့မှုဆက်သာအောင်ဝါဒဖြန့်နေတာဖြစ်တယ်ဆိုပြီးမြောက်ကိုရီးယား Olympic အဖွဲ့ပါဝင်ရေးကိုတောင်ဝေဖန်နေကြတာပါဒါပေမဲ့ဆူမီတယ်ရီကတော့တောင်ကိုရီးယားအစိုးရဟာကင်ဂျွန်အန်နဲ့ပူးပေါင်းဆောင်ရွက်ပြီးအမေရိကန်နဲ့မဟာမိတ်ဖြစ်ရတဲ့အနေအထားကိုထိခိုက်အောင်လုပ်လို့မမဟုတ်ဘူးလို့သူကဆိုပါတယ်
They've told us they've learned from history of dealing with North Korea that they are going to make
မြောက်ကိုရီးယားတွေနဲ့အပေးယူလုပ်တဲ့အခါတမိုင်းချောင်းကနေသင်ခန်းစာရပြီးသားမို့တဖက်သက်သဘောတူညီချက်နဲ့လုပ်မှာမဟုတ်ပါဘူးလို့သူတို့ကပြောပါတယ
်တောင်ကိုရီးယားနိုင်ငံသားဝန်ကြီးကင်ချောင်းဟွာကတော့ Olympic ပွဲတော်ကိစ္စမှာပူပေါင်းဆောင်ရွက်လာတာကောင်းတဲ့သဘောဖြစ်ပေမဲ့မြောက်ကိုရီးယားဘက်ကထပ်ပြီးရန်ဆက်လာမဲ့အရေးအတွက်လဲသူတို့ဘက်ကပြင်ဆင်ထားတယ်ဆိုတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဒါဗော့ဆွေးနွေးပွဲမှာအလို့သဘောပြောကြားသွားပါတယ်ခင်ဗျာ
ဒါကတော့ဥကျော်စန္ဒာပြပြသွားတာပါမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့နနခင်အင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးနဲ့တိုင်းသတင်းလွှာစတဲ့ပတ်စင်ခဏတွေနားဆင်ရမှာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်ညမစံတော်ချိန်မနက်6နာရီခွဲပါပြီ။VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190ရူကနေဆက်လက်ထုံလွှင့်သွားမှာပါအခုဒုတိယပိုင်းနာယီဝက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
တော်တော်များများကတော့ရှင်းလက်နေပြီပေါ့ဓမ္မတာဆိုတဲ့အကြောင်းကိုမျိုးသမီးရဲ့ဥပွားအင်္ဂါအကြောင်းကိုသိမသိကြအောင်မသိကြတဲ့အခါကျတော့ဓမ္မတာလာတဲ့အချိန်မှာကြိုက
်ဒါကတော့အမျိုးသမီးတွေဓမ္မတာဆင်းတာနဲ့ပတ်သက်လို့အသိပညာပေးဆွေးနွေးတင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါအခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင်
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးဟာ
take someone for a ride
ဖြစ်ပါတယ်စာလုံးပေါင်းက take take ကယူနိုင်တာဖြစ်တယ်လို့ခေါ်သွားတာလည်းဖြစ်နေပါတယ်ဒီနေရာမှာတော့ခေါ်သွားတယ်ဆိုရင်ပို့ပြီးလိုက်ဖက်တယ်လို့ဆိုရမှာပါ some one someone ကတော့တူတူရော for for ကအတွေ့A ကတခုတခါတခြင်း RIDE ride ကစီးဖို့ဆိုတော့စခွိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လူတဦးတယောက်ကိုတခုခုစီးဖို့ခေါ်သွားတာပေါ့ဒီအသုံးဆင်းတဲ့လာတာကတော့လူစိုးကိုင်းလောကကလို့ဆိုပါတယ်1920-1930ခုနှစ်များကအမေရိကန်ပြည်ထောင်စုမှာမြေအောက်မာဖီးယားလူစိုးကိုင်းကြီးတွေအပြန်အဆိုင်ရှိခဲ့စဉ်ကဂိုင်းအချင်းချင်းကြားမတည့်ကြရင်အဲ့ဒီဂိုင်းဝင်တွေကနောက်ကိုင်းကသူတို့နဲ့မတည့်တဲ့သူတို့ကြည့်မရတဲ့ခိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရကနေဒီအသုံးဆင်းသစ်လာတယ်လို့ဆိုပါတယ်တနည်းအားဖြင့်တော့သူတို့ခေါ်သွားတဲ့လူကိုတတ်ပြင်းတတ်ပြင်းမဲဒါမှမဟုတ်လို့ရှိရင်ရိုက်နှက်နှိမ့်ဆက်မှာပေါ့ရှင် idiom အသုံးကတော့အဲ့ဒါကိုအခြေခံပြီးအတိတ်ပဲနှမျိုးကွဲတယ်လို့ဆိုပါတယ်တမျိုးကတော့စောစောကလူစိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့မဟုတ်တာကိုအဟုတ်ဖြစ်အောင်ပြောဆိုတာလည်းဖြစ်နိုင်ပါလေခုခေတ်မှာတော့တခါတည်းကနောက်တလူပြောင်းတလူပြောတာမျိုးကိုလေ taking for a ride လို့ရည်ညွှန်းပြောနိုင်ပါလေလူတူဦးကိုယုံအောင်မဟုတ်တာကိုဟုတ်အောင်လုပ်ပြီးပြောတဲ့ take for a ride အဓိပ္ပာယ်ကိုခြေခံပြီး George Rupp ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I was taken for a ride when I bought the used carI paid more than it's really worth.
ကျွန်တော်အဲ့ဒီတပည့်ရဲ့ကားဝယ်လိုက်တာအညာခံလိုက်ရတယ်။တကယ်တန်တာတဲ့ကျွန်တော်ပို့ပေးလိုက်ရတယ်လေးလို့ဒီပြရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ I was taken for a ride when I bought the used car. I paid more than it's really worth.
လူတူဟာနောက်တူရဲ့လှိမ့်နာညာတာကိုခံလိုက်ရတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
take someone for a ride
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမ်းမလေးတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်းတင်ဆက်နေတယ် American သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်ဒီမှာလဲအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင်။အခုဆက်လက်ပြီးတော့ကျမ်းမာရေးခန်းနာကိုထုတ်လင်းမှာပါ။ဒီတစ်ပတ်အတွက်တော့ယာသီလာရာဓမ္မရာစင်နာရီအကြောင်းကိုတင်ပြထားပါရယ်။ယာသီလာချိန်မှာမြန်မာနိုင်ငံကအမျိုးသမီးတွေမှာကျန်းမာရေးဆိုင်ရာအခက်အခဲတွေအပြင်ဓလေ့ထုံးစံနဲ့လူမှုရေးအရာအခက်အခဲတွေလည်းကြုံရတတ်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါရယ်။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရှင
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာအမျိုးသမီးတွေလာစဉ်ယာတီသွေးစင်တာဓမ္မရာလာတာဖြစ်တဲ့အခါမှာမြန်မာနိုင်ငံကအမျိုးသမီးတွေမှာဆိုင်ကြော်ရတဲ့အခက်အခဲလေးတွေဘယ်လိုရှိလဲ
တော်တော်များများကတော့ရှင်းလက်နေပြီဆိုရင်ပေါ့ တမတာဆိုတဲ့အကြောင်းကိုမသိမြဲဟူပွားအင်္ဂါအကြောင်းကိုသိမသိကြအောင်မသိကြတဲ့ခါကျတော့တမတာလာတဲ့ချိန်မှာကြိုက်ခဲတာနာကျင်တာတမတာပျောက်သွားတာပြီးချုပ်တာအဲ့လိုမျိုးဖြစ်လာကြလို့ကျင်အရင်ကသိခုတယ်အဲ့တော့မိဘတွေကသူစီတွေတိုက်တယ်ဘူးရက်ဆက်တဲ့ဟာတွေစားခိုင်းတယ်ပြီးဒီတမတာလာတာကိုလည်းသူကကြောက်လွန်ပြီးတော့အတင်းသူနေအခုဒီရုပ်ပြမှာတော့ဒီတစ်ခါသုံးဘုရားမီးတန်တဲ့ပစ္စည်းတွေသုံးတတ်ပေမဲ့ကြီးလိုက်နေပြီဆိုတော့မသုံးတတ်ဘူးဒါတွေကိုသတင်းစာဆက်ကူတွေနဲ့ခန္ဓာတွေနောက်တော့ which how အနွားနေနဲ့ဆိုတာတွေအဲ့လိုတွေလောက်တာမျိုးရှိတတ်တယ်ပေါ့အဓိကကတော့ဒီတမတာဆိုတဲ့သွေးကိုသူကပုံမှန်တော့ဆင်းနေရမယ်မဆင်းပြန်တော့လည်းစိတ်တွေပူတယ်အထင်မှအောင်းနေမလားစိတ်ပူတာရှိတတ်ပါလေ
ဟုတ်ကဲ့အခုလိုဒီဘုဒ္ဓရစိတ်ပူတာရှိတယ်လို့တခြားအခက်အခဲတွေရောရှိလားဆရာမအလုတ်ကိုင်းနဲ့ပတ်သက်လို့ဒီလူမျိုးရေးတိုင်းဝမ်းမှာဖြစ်ဖြစ်
အမျိုးသမီးဖြစ်တဲ့ဟိုကဒီတမတာကတော့ပုံမှန်လာမယ်လေအဲ့တော့လူရှိသူရှိမှနောက်ကနေကြည့်လိုက်အပွက်နေမှာဒါတွေကလည်းလူမျိုးရေးအတိုင်းဝမ်းထဲမှာတစ်ခါရောက်တတ်တယ်ပြီးတော့တခါကျအလုတ်သွားရင်းနဲ့ကျောင်းသွားရင်းနဲ့အဲ့တော့မှဆင်းလာတာမျိုးကြပေသွားပင်နာမှမျိုးသူတို့ရဲ့အဲ့လိုခက်ခဲတွေရှိတတ်တယ်အဲ့တော့အများစုကတော့တမတာလာရင်ကြိုက်ခဲတာတွေခေါင်းကြိုက်တာတွေအလုတ်မလုတ်တော့ဘူးနောက်ကတမတာလာတဲ့အချိန်မှာဆိုရင်ခေါင်းမလျှော်ရဘူးခဏဦးထဲမနှိုက်ရဘူးအချိန်ဦးမသွားရဘူးအဲ့လိုတွေခက်ခဲတွေရှိပါတယ
်ဟုတ်ကဲ့အခုဒီယာတိလာတာတမတာလာတာတကယ်တမ်းကပေါ့နော်ဒီလူရဲ့တဘာဝအရာဖြစ်ရတာဖြစ်တဲ့အတွက်ဘလို့ဖြစ်တယ်ဆိုတာလေးကိုနည်းနည်းရှင်းပြပေးပါလား
ဒီခန္ဓာဗိဒ္ဓသဘောတွေကအမျိုးသမီးတွေမှာပင်နဲ့ညာဖက်သားကုအိမ်တစ်စုံပါတယ်ဗျာအဲ့ဒီတော့အပြူပေါ်ဝင်လာတယ်ပုံမှန်ကတော့10နှစ်ကနေ15နှစ်ကြာပေါ့အဲ့လိုမျိုးချိန်ကြာခုကဥအိမ်ကနေပြီးတော့တလကိုတစ်ချိန်ဥလေးကျွေလာတာဒီဥလေးကသားပြုပင်နဲ့ဝင်လာမယ်သိရင်ဝင်လာမယ်ဆိုသိရင်နေရာလေးကထူလာတယ်ထူလာတဲ့အတိတ်ကတကယ်လို့များဖို့မျိုးဥနဲ့ပေါ့နော်ပေါင်းမယ်ဆိုလို့ရှိရင်ခလေးရသွားနေတာပေါ့ခလေးရဖို့အတွက်သူကပြင်ဆင်ပြီးထူလာတာတကယ်လို့ဖို့မျိုးဥကမဝင်လာဘူးသူကအဲ့ဒီမှာဒီနောက်ထွေလာတဲ့ဥလေးကလည်းခါရချောက်ပြီးတော့ဒီထက်ကနေပြန်ထွက်သွားမယ်အဲ့ဒါကနမိမကိုလေးကဆင်းတာပေါ့ခုနထူနေတဲ့ပင်ရဲ့တွင်းနေနေတဲ့ကျွေလာတဲ့ခါကျတော့သူ့လေးရည်နဲ့ပါလာ
ဟုတ်ကဲ့ဆရာအဲ့တော့ဆရာခုနကပြောခဲ့တဲ့ဓမ္မတာလာနဲ့ပတ်သက်ပြီးတော့ဒီအခက်ခဲတွေစိုးရိမ်မှုတွေကိုဖြေလျှော့နိုင်ဖို့ဘယ်လိုအကြံပေးချင်လဲ
ဓမ္မတာလို့ပြောတဲ့ကပုံမှန်ပေါ့အဲ့တော့တလားတစ်ခါလို့မှန်တာပေါ့ဒါပေမဲ့တချို့ကျတော့28ရက်နဲ့တစ်ခါလာတဲ့လူတွေရှိတယ်တချို့ကျတော့35ရက်လောက်ကြာမှတစ်ခါလာတဲ့လူတွေရှိတယ်ပြောင်းနေတဲ့တော့မတူနိုင်ဘူးအဲ့တော့ပုံမှန်ကတော့အနည်းဆုံးတော့27ရက်နဲ့အများဆုံး35ရက်ပေါ့အဲ့ဒီကြားထဲမှာတခါလာပြီးတချို့ကလည်း2ရက်3ရက်2ရက်နဲ့တမွန်းတက်လို့ပြောသလိုတချို့ကျတော့လည်း9ရက်လောက်ထိလာတာလည်းပုံမှန်ပဲပေါ့နောက်ပုံတပတာလာတဲ့အချိန်မှာစိတ်ကစင်ကလေးဖြစ်တာပေါ့နော်အရန်ကိုခံစားချက်တွေပူပြီးတော့မွန်မှန်တော့ဝင်ဝန်းနေတယ်စိတ်တွေအစားတွေငန်းငန်းတက်စားကျင်တာတွေတခါလာငူတာတွေဒါမျိုးတွေတွေးပြီးတော့တမတာဖြစ်တတ်တယ်ဒါဟာလည်းပုံမှန်ပဲဒါမျိုးတွေကမှန်မှန်စားပြီးအေးယူအောင်အေးစားပြန်အောင်ထားအေးပူလေးနဲ့ရင်လို့လေးနဲ့ဆက်ချိုးဒီကြိမ်ကလေးလုတာလည်းပျောက်သွားနိုင်တာပေါ့ပြီးတော့တခါတချို့တွေကကျွတ်တက်တယ်အခုစရင် bike ပါကျွတ်တက်တာအဲ့ရနေကားတွေကြောတွေပါကျွတ်တက်တယ်ဒါတွေလည်းတမတာနဲ့တွဲပြီးဖြစ်တက်တယ်အဲ့ဒါကိုအသေးစားကျွန်တော်ကုသပြရမလို့ပါဘူးအဲ့လိုဆိုရင်ရေမှန်မှန်ချိုးရေပူလေးရေနင်းမှုလေးနဲ့ဒီလေးကတ်မယ်ဒီကြိမ်ကလုံမယ်ဒါမှမဟုတ်အကဲခိတ်ပျောက်စီပြေတောက်လိုက်ရင်ပျောက်သွားတာအဲ့တော့တမတာကြောင့်ဝက်ချန်တွေထွက်လာနိုင်တယ်အဲ့ဒါလည်းတမတာပြီးသွားရင်တော့သူဝက်ချန်တွေပြန်ပျောက်သွားတာပေါ့
ဟုတ်ကဲ့အခုလိုဒီတမတာလာနေတဲ့အချိန်မှာအလုတ်ကင်ပြက်တာတို့ပါတို့ကာရောဖြစ်ဖို့လိုရလား
တကယ်တော့ဒါသဘာဝပဲဖြစ်တဲ့ကြောင့်အလုတ်ကင်ပြက်လာအောင်မရှိဘူးဘုရားကြိုက်ခဲနေတော့ခဏတစ်ခုအားယူလို့ရတာပေါ့ကူကဘယ်တော့လာတော့မယ်ဆိုတာကြူသိတတ်တယ်တခါချရင်လေကူကစိတ်ပူပါမှုတွေအကြောင်းတမတာလာမယ်ရေးမှမလာဘဲနဲ့ရွှေ့သွားလေးရှိတယ်ဒါပေမဲ့ဒီကလားရွှေ့ပြီးနောက်တစ်ခါကျတော့ပုံမှန်ဖြစ်သွားတာပဲလေအလုတ်ကင်ပြက်လာအောင်ဖြစ်ပြီဆိုတော့ကျွန်တော်ဆင်အောင်ပြရမယ်အခုကပြောတဲ့စိတ်ကစင်ကြရတဲ့အများဖြစ်တယ်ဆိုလို့ရှိရင်လည်းဆင်အောင်နဲ့တိုင်ပြရအောင်တမတာပြာဟာယောဂမဟုတ်ဘူးပုံမှန်ပဲတလားတခါကျွေးသေးရတဲ့ဒါကြံ့ပါနေရတယ်အဲ့တော့ကြိုက်ခဲတာတမတာလာတဲ့အချိန်မှာရေမချိုးရဘူးလို့ကောင်းမချိုးရဘူးလို့အလုပ်သွားစရာမလိုဘူးဆိုတာလွဲမှားတဲ့အယူအဆတွေဒါတဘာဝပဲအများနဲ့ဖြစ်စရာအကြောင်းမရှိဘူးပို့ပြီးတော့ဖြစ်လာဆိုတော့သုံးရတဲ့ပုံပြီးတမတာမလာဘူးဆိုတော့ဒါဆိုတော့ဆင်အောင်ပြကြည့်ရအောင်နောက်မြခဏခဏမူမမှန်ဘူးပုံမှန်မဟုတ်ဘူးခါလိုက်28ရက်လာမယ်ဆိုတော့35ရက်ဖြစ်လိုက်နောက်ခါ20ရက်ဖြစ်လိုက်အဲ့လိုမျိုးဆိုတော့ဒါဆင်အောင်နဲ့ပြသကြည့်ရမယ်ဆိုတော့ရှိတယ
်ဟုတ်ကဲ့နောက်တစ်ခုကဒီလီမူရေးရကြုံရတဲ့အခက်အခဲတွေရောဖြည့်ရှင်းနိုင်အောင်ဆရာဘယ်လိုအကြံပေးနိုင်မလဲ
အခုခေတ်မှာတော့မျိုးသမီးလာခဲ့ဆုံးပစ္စည်းတွေပေါ်နေတယ်ဒီကရောင်းကြိုက်တို့စီးရအပြင်ဘောင်းလေးတွေမှာညက်ပြီးတော့တက်ပြီးတော့လိုင်းနေလေးကိုထည့်ထားတာလည်းပါတယ်ဒီဒါလေးတွေအစဉ်တော်တော်ပြည်တယ်ပေါ့အဲ့တော့ဒါလေးကုန်းကလည်းဒီဝတ်တော်တော်ဆိုတော့မင်းမရနေတဲ့သုံးတပ်ဖို့ပဲကြူတာပေါ့အဲ့ဒါလေးတွေခံထားမယ်ဆိုလို့ရှိရင်လူသေးသွားတဲ့ခါမှာကတင်မမှာဖွက်နေတာနောက်ဖက်မှာကွက်နေတာမျိုးလေးရှိတော့အဲ့တော့ဒါကိုကြိုတင်ပြီးတော့ကိုလာပြီးဆိုတာနဲ့သိလို့ရှိရင်ဒါလေးကြိုထည့်ထားမယ်သူ့ရက်ကိုသူပြီးတာပေါ့အဲ့ဒါလေးတွေပက်ပြီးတော့စောင့်ဆမ်းမှာပေါ့ ုံမှန်အားဖြင့်တော့ဒီနေ့ကို3ခါ4ခါသို့မဟုတ်6ခါလောက်ထိလဲနိုင်တယ်ဒီတော့3ရက်ဆင်းမယ်ဆို10ခါသို့မဟုတ်15ခါထိပတ်သေးပြီးတော့လဲရတာပေါ့
ဟုတ်ကဲ့နောက်တစ်ခါဒီ delay ထုံးစံရအခက်ခဲလေးတွေရှိနေတာလည်းပတ်သက်လို့ရောဘယ်လိုအကြံပေးနိုင်လဲ
တော်တော်များများကနည်းနည်းလေးရက်ကျော်သွားတာနဲ့ဒူးစီးတောက်တာမျိုးတွေပထမတော့မှန်မှန်လာဖို့အတွက်ဒူးတန်လေးဆိုတာတွေတောက်တာရှိတယ်ဒါတွေကပြည့်ပြီးတော့ထောက်ဖို့မပြပါဘူးဒါလည်းပါပါပဲအဲ့ဒါကိုအသေးကြံလိုက်ပြီးတော့အသေးကိုရေနဲ့စေးပေါ်တော့နှိုက်တယ်အသေးကိုပစ္စည်းရေထဲအဲ့ဒါမှာပိုးတွေဝင်သွားနေတာပေါ့ပိန်ရဲ့အတွင်းဉာဏ်လေးကတူညံ့တဲ့အချိန်မျိုးမှာကိုယ်မဝင်စေဘူးတဲ့တန့်ပြန့်တဲ့ခဏတော့တဲ့အပြင်ကခန္ဓာလေးတွေပိုးပြီးတော့ဆင်းနေတော့ထားရဲသုံးပါမှာဒါတွေကသုံးကန်ကြီးကမှပဲဖောက်အောင်ပဲပေါ့အဲ့ဒါတွေကဒီပိုးတန့်တဲ့ထားပြီးသားဒီဖြစ်တဲ့တည်းကြောင့်ဒါအဲ့တော့တရင်းစာဖက်ကူနဲ့ထုတ်တာမျိုးတွေအိမ်မှာရှိတဲ့အဝတ်ဟောင်းတွေနဲ့ခန္ဓာမျိုးတွေကတော့မလုပ်သင့်ဘူးပေါ့အဲ့တော့ခုနကရှောင်ရှားရမယ်ဟုတ်စားတွေလည်းမရှိဘူးပေါ့တမတာလိုက်မှာရေမချိုးရပါဘူးကောင်းမချိုးရပါဘူးအဲ့လိုမျိုးရအစဒါတွေကစရင်းမတဲ့အယူအဆတွေဆိုတာသိပြီဖို့လိုပါတယ်
ဟုတ်ကဲ့နောက်တစ်ခုကဒီ delay ထုံးစံရအခုလိုတမတာလာတဲ့ချိန်ကဒီညပတ်တယ်လို့အဲ့လိုမျိုးတွေခွဲခြားပြောတာတွေနဲ့ပတ်သက်လို့ရော
ဒါလည်းခုနကသူ့ရူရရပေါ့ဒီလိုချိန်မျိုးမှာပေါ်ရမဆက်ရဘူးပေါ့နော်အိမ်ဥစ္စာမှာမထိုင်ရဘူးဘုန်းကြီးကမှသွားမကြတော့ဘူးအတုကလိုက်မဖို့ပါဘူးဒီအမျိုးမျိုးရှိတယ်ဒါတွေဟာအမြင်မှအထင်မှားတွေကြားထဲမှာမှမဆိုင်ပါဘူးတမတာလာနေတဲ့အချိန်မှာသုံးမကဘူးဆိုတော့လည်းမဟုတ်ပါဘူးကိုမတန်လို့ဆိုတာဒါကိုစန့်ဖို့အတွက်ကိုဆင်းသွားတာလေဒါတွေကအထဲမှာအောင်းနေတော့မှပို့ပြီးတော့အန်တီရရှိနေသေးတယ်ဒါမှမဟုတ်ဒါလေးကပုံမှန်အဖက်ဆိုရင်ရဲ့ကြွေလာတဲ့နေရာလေးကဒီမိမကူကလည်းဆင်းတော့တယ်မိမကူကိုမတန်ဘူးလို့ယူဆထားတာဒါရုပ်ငန်းနဲ့အင်္ဂါလို့ယူဆထားတာပါမှားနေပါပဲဒီဓာရီကိုလူတွေကိုအတိပေးခြင်းအဖက်မျိုးသမီးတွေအတွက်လွတ်လပ်လပ်ကျန်းမာလဲရှိမယ်လူမျိုးကြီးပါလဲဖွဲ့ကြမှုတွေမရှိတာနိုင်တော့ဘူးလို့ထောက်သက်လို့ရပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတည်ဆက်နေတဲ့ကျမကြီးကဏ္ဍပါရှင်ဒီကဏ္ဍနဲ့ပတ်သက်လို့ကျမတို့ website VOA မြန်မာပိုင်းရဲ့ internet website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးဖတ်ရှုနားဆင်နိုင်ကြပါရရှင်ဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာပါနေဆက်သတင်းတောက်တွေကစူးစီးတင်ပြထားပါရရှင်ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြောက်ဦးမြို့မှာရဲတပ်ဖွဲ့ကပြစ်ခတ်မှုအပါအဝင်အဖမ်းဆီးခံနေရတဲ့ဒေါက်တာအေးမောင်နဲ့စိုက်ရေးဆရာဝင်းဟင်အောင်တို့ကိုပြန်လွတ်ပေးဖို့ရခိုင်ပြည်နယ်မန်အောင်မြို့မှာဆန္ဒထုတ်ဖော်မှုပြုလုပ်ခဲ့ကြပါတယ်။မွန်ပြည်သက်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့မကြာမီ NGA လက်မှတ်ရေးထိုးဖို့တင်ထုတ်ပြန်ခဲ့တယ်ဆိုတာနဲ့ NGA လက်မှတ်ထိုးအပြည့်ရရှိဖွဲ့ရဲ့အရေးပေါ်အစည်းအဝေးအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့မှာငိမ့်ချန်းစွာဆန္ဒထုတ်ဖော်ခဲ့သူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်မှုအပါအဝင်အဖမ်းဆီးခံနေရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့ဆန္ဒထုတ်ဖော်မှုတစ်ခုကိုမှန်အောင်မြို့မှာပြုလုပ်ခဲ့ကြပါတယ်အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုဒီလ22ရက်နေ့ကလူအင်အား150ကျော်ကမှန်အောင်မြို့တပတ်ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပြီးမြောက်ဦးမှာအကြမ်းဖက်သူတွေကိုအရေးယူပေးဖို့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာဝေဟင်အောင်တို့ကိုလွတ်ပေးစတဲ့အချက်တွေပါဝင်အချက်3ချက်ကိုတောင်းဆိုခဲ့တယ်လို့ဥဆောင်သူဦးတန်းနိုင်ကပြောပါတယ်ဒီလ16ရက်နေ့ကမြောက်ဦးမြို့နန်းရကုန်းမှာရခိုင်နိုင်ငံအချုပ်အခြာကျဆုံးနေအောက်မေ့ဖွဲ့အခမ်းအနားကိုအာဏာပိုင်တွေဘက်ကပိတ်ပင်တဲ့အတွက်ဆန္ဒထုတ်ဖော်သူတွေကိုရဲတပ်ဖွဲ့ကပစ်ခတ်ခဲ့လို့ခုနှစ်ဦးတေဆုံးပြီးလူပေါင်း10ကျော်လဲဒဏ်ရာရရှိခဲ့ပါတယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်ကိုလည်းရသေတောင်မြို့စာပေဟောပြောပွဲမှာရခိုင်လူမျိုးတွေဗမာကျော်အဖြစ်ကလွတ်မြောက်ဖို့အားလုံးမှာတာဝန်ရှိတယ်လို့ပြောဆိုခဲ့တဲ့အတွက်နိုင်ငံတော်ပုံကံမှုတွေနဲ့ဆွတ်ဆွဲဖမ်းဆီးထားတယ်လို့ရခိုင်နိုင်ငံအချုပ်အခြာအာဏာကျဆုံးနေအခမ်းအနားစီစဉ်သူတွေကိုလည်းနိုင်ငံတော်ပုံကံမှုနဲ့အရေးယူမယ်လို့ရခိုင်ပြည်နယ်အစိုးရဘက်ကပြောဆိုထားပါတယ်
။မွန်ပြည်သက်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့အနေနဲ့မကြာခင်တနင်္ဂနွေလဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NC လက်မှတ်ရေးထိုးမှာဖြစ်တယ်လို့ဇန်နဝါရီလ23ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်သောမွန်ခေါင်းဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာတမတော်ကကွေကြီးဦးစည်းချုပ်ဘူချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာဇန်နဝါရီလ23ရက်နေ့ကတွေ့ဆုံခဲ့ပြီး လာဟုဒီမိုကရက်တစ်အစည်းအရုံးဥက္ကဋ္ဌကြာခွန်စာခေါင်းဆောင်တဲ့ကိုယ်စားလှယ်ဖွဲ့နဲ့တူနိုင်ငံတော်ဆိုင်ရာပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကိုတွေ့ဆုံပြီးအခုလိုသတင်းထုတ်ပြန်ခဲ့တာပါ။ဒါပေမဲ့ပယ်နေ့ရက်မှာ NCA လက်မှတ်ရေးသူမှကတော့ထုတ်ပြန်ချက်မှာအတိအကျဖော်ပြထားတာမရှိပေမဲ့ပြည်ထောင်စုနှစ်မတိုင်မီလက်မှတ်ရေးသူနိုင်လိမ့်မယ်လို့စောက်ကြည့်လေ့လာသူများကသုံးသပ်ထားပါတယ်။
မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီပေါင်းစည်းမှုအထမြောက်ဖို့အမြန်ဆုံးအကောင်အထည်ဖော်ဆောင်ရွက်သွားမယ်လို့ဇန်နဝါရီလ22ရက်နေ့ကထုတ်ပြန်လိုက်တဲ့53ကြိမ်မြောက်မွန်အမျိုးသားနေ့ကိုဂုံပြုကြိုဆိုတဲ့နှစ်ပါတီပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။မွန်နှစ်ပါတီပေါင်းစည်းရေးနဲ့ပတ်သက်ပြီးကြားခံညှိနှိုင်းပေးတဲ့အဖွဲ့မပါဘဲပါတီအချင်းချင်းအကြားတွေ့ဆုံဆွေးနွေးခြင်းဖြင့်ကြိုးပမ်းသွားမယ်လို့နှစ်ပါတီခေါင်းဆောင်တွေထုတ်ဖော်ပြောကြားခဲ့ပြီးတဲ့နောက်၄ကြိမ်မြောက်နှစ်ပါတီတွေ့ဆုံခဲ့တာဖြစ်ပါတယ်။နှစ်ပါတီတွေ့ဆုံမှုကနေအဓိကပါတီပေါင်းစည်းရေးကိုဖော်ဆောင်သွားမယ်လို့သဘောတူထားကြပြီးလှပိုင်းအတွင်းအမြန်ဆုံးအကောင့်ထည့်ဖို့မယ်လို့မွန်အမျိုးသားပါတီတွဲဖက်အတွင်းရင်းမှု1နိုင်စိုးမြင့်ကပြောပါတယ်
။ KNU ကရင်မျိုးရာစီယုံထိန်းချုပ်နိုင်ပြီးကရင်ပညာရေးဌာနလက်အောက်ခံစာတင်ကြောင်းတွေပါဝင်ရောနှောအုပ်ချုပ်တဲ့နယ်မြေအချို့မှာနိုင်ငံတကာဖွဲ့စည်းကူညီမှုညှို့နှဲလာတဲ့အတွက်ကျောင်းသင်ထောက်ကူပစ္စည်းတွေအတွက်ထောက်ပံ့ငွေရေးပေါ်လိုအပ်နေပါတယ်။အဲ့ဒီစာရင်းရောင်းတွေမှာဆောက်ပါဖို့တနစ်မှာဒေါ်လာ5သိန်းကုန်ကြပြီး2018-19ပညာသင်နှစ်မှာအကူအညီနှဲလာလို့ဂရင်ကျောင်းဆရာများပူးပေါင်းလှုပ်ရှားမှုအဖွဲ့ KTWG ကအခုလ22ရက်နေ့မှာထုတ်ပြန်ကြေညာလိုက်ပါတယ်။ထောက်ပံ့မှုတွေကိုနိုင်ငံတကာ NGO အဖွဲ့တွေကအဓိကအကူအညီပြီး10နှစ်ကျော်ကာလအတွင်းပရမအုပ်ဆုံးအခက်အခဲစတဲ့ရုံတွေ့နေတာဖြစ်ပြီးကျောင်းဝန်ဆောင်တဲ့ဒေတာခေါင်းဆောင်တွေအထင်မလွဲမှားဖို့ထုတ်ပြန်တာဖြစ်တယ်လို့ဂရင်ပညာရေးဌာနသူရင်းမှုစော်လော့အဲမူးကပြောပါတယ်။
ကချင်ပြည်နယ်ဖားကတ်မြို့နယ်ရှိကြောက်စိမ့်လုတ်ကွက်တစ်ခုအတွင်းနှုန်ကန်ကြိုးကျမှုကြောင့်လူ9ဦးသေဆုံးခဲ့တဲ့အပြင်ပျောက်ဆုံးသူတွေလည်းရှိနေသေးတယ်လို့ဖားကတ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပါရယ်သေဆုံးသူ10ဦးထက်မနည်းရှိနိုင်ပြီးဇန်နဝါရီလ24ရက်နေ့အချိန်ထိရှာဖွေရေးလုပ်ငန်းတွေကိုဆက်လက်လုပ်ဆောင်နေပြီးပျောက်ဆုံးနေတဲ့အလောင်းတွေတွေ့ရှိသေးတယ်လို့ဒေသခံတွေကပြောပါရယ်ပြီးခဲ့တဲ့ဇန်နဝါရီလ20ရက်နေ့ကလုံခင်းကျေးရွာအုပ်စုအတွင်းကမြတ်ဥယျာဉ်နဲ့နေမင်းကဘာကြောက်စိမ့်တူဖော်ရေးကုမ္ပဏီတို့ကလွန်ခဲ့တဲ့3နှစ်ခန့်ကတူဖော်ခဲ့တဲ့အနက်ပေရာချီရှိတဲ့နှုန်ကန်ပေါက်ကျခြင်းဖြစ်ပြီးရှာဖွေရေးလုပ်ငန်းတွေကိုလုပ်ကိုင်ရမှာအခက်အခဲတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်
။မကြမီချင်းမမဲ့ဂျာဖြတ်ယူကောက်ပွဲမှာရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ကနေ2နေရဝင်ရောက်ရှင်မြိုင်ဖို့ပိုးစည်းဝေးကနေဆုံးဖြတ်လိုက်ပါတယ်။ဇန်နဝါရီလ20နဲ့21ရက်နေ့ကလာရှုမြို့မှာကျင်းပတဲ့ SNLD ပိုးစည်းဝေးကနေဆုံးဖြတ်ခဲ့ကြတာပါ။ရှမ်းပြည်နယ်တောင်ပိုင်းလဲချမ်းမြို့နယ်မှာကွယ်လွန်သွားတဲ့ SNLD ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဆိုင်မုံရဲ့နေရာနဲ့ဇန်နဝါရီလဇန်ကကွယ်လွန်သွားတဲ့မန္တလေးတိုင်းရှမ်းတိုင်းတိုင်းရေးရဝန်ကြီးဦးကျော်စောနေရာမှာဝင်ရောက်ရှင်ပြန်မှာဖြစ်တယ်လို့လွယ်လွင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နမ်းမြထွေးကပြောပါတယ်။လက်ရှိပြည်နယ်နဲ့တိုင်းတွေမှာလစ်လတ်နေလွတ်တော်ကိုယ်စားလှယ်တွေရဲ့နေရာ9နေရာရှိနေတယ်လို့ရေကောက်ပွဲကော်မရှင်ကနေကြေညာထားပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဇန်နဝါရီလဒုတိယအပတ်ထိုင်းနိုင်ငံမှာကျင်းပပြုလုပ်ခဲ့တဲ့အပြည့်ရရှိဖွဲ့ရဲ့ငင်းငင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့အရေးပေါ်အစည်းအဝေးကနေအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲလူထုတွဲဆောင်ပွဲတွေလှူဆောင်ပြီးမှသာပြည်ထောင်စုငင်းငင်းညီလာခံ21ရာစုပင်လုံညီလာခံကိုကျင်းပသွားဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကုန်းအင်ကနေတင်ဆက်ပေးထားပါတယ်။
NCA ပြည်အရှိဖွဲ့အနေနဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲလှုပ်ဆောင်ပြီးမှသာပြည်ထောင်စုညီလာခံကိုဆက်လက်ကျင်းပရေးသွက်ဆုံးဖြတ်ခဲ့ကြတယ်လို့ဂရင်မျိုးရာစီယုံ KNU ဒုက္ခဘသူစောကွယ်ထူးဝင်းကပြောပါတယ
်ပြည်ထောင်စုရေးချမ်းညီလာခံကိုဆက်လက်ကျင်းပဖို့အတွက်ကျွန်တော်တို့ဆောင်ရွက်မယ်သို့တော်လည်းခုနကျွန်တော်တင်ပြသလိုပါဒီကြားထဲမှာဆောင်ရွက်ရမယ်စီဝေးတွေဆောင်ရမယ်လို့ဆောင်ရမယ်ကိစ္စနဲ့အလုံးပြည်မှာကျွန်တော်တို့ကျင်းပနိုင်မှာဖြစ်တယ်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲရှမ်းပြည်နယ်မှာလုပ်လို့မရရခိုင်မှာလည်းနော်လူလူပြည်သူဆွေးနွေးပွဲလုပ်လို့မရဘူးဆိုလို့ရှိရင်ဒါကကျွန်တော်တို့ဆက်လက်ဆောင်ရွက်ဖို့အခက်အခဲရှိတော့မှာပဲဘလို့ရွှေ့မယ်ဆိုတာကကျွန်တော်တို့ခုနဆောင်ရွက်ရမယ်ကိစ္စတွေဆောင်ရွက်ပြီးမှသာကျွန်တော်တို့လုပ်ရမယ်အနေအထားရှိတယ
်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲလူထုတွေ့ဆုံပွဲကျင်းပပြုလုပ်ခြင်းဟာ NCA ဘာသဘောတူညီချက်ဆိုင်အကောင်အထည်ဖော်မှုလုပ်ငန်းစဉ်တွေကိုဆောင်ရွက်နေတာဖြစ်ပေမဲ့ RCSSSA ALB နဲ့ APFTA တို့ဥဆောင်ကျင်းပနေတဲ့လူထုတွေ့ဆုံပွဲကိုသမရောကလည်းကန်တာပိတ်ပင်စားစည်းနေတာလူထုဆန္ဒမရရှိတဲ့အတွက်ဆွေးနွေးဖို့ခက်ခဲရှိနေတယ်လို့တောင်ပိုင်းရှမ်းပြည်သမရော RCSF ပြောခွင့်ရဒုဗိုလ်မှူးကြီးဆိုင်းမင်းကပြောပါတယ
်။ဒါတော့ကျွန်တော်တို့ဒီတက်မတော်ဘက်ကဒီငင်းချင်းရေးကိုပြပြအောင်ပဲလုပ်နေလားလို့တော့ကျွန်တော်ထင်မြင်ချက်ရှိတာပေါ့နော်။ဘာကြောင့်လဲဆိုတော့ဒီနိုင်ငံရေးလှုပ်ဆောင်တဲ့နေရာမှာလူထုနဲ့တွေ့ဆုံမှဖြစ်မယ်။ဘာကြောင့်လဲဆိုတော့ဒီနိုင်ငံရေးဆိုတာလူထုအတွက်လှုပ်ဆောင်ခြင်းဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်လူထုနဲ့တွေ့ဆုံနိုင်မှာပဲကျွန်တော်တို့လူထုဆန္ဒကိုသိနိုင်မယ်။ ဒါကြောင့်မလို့လူတူးဆန္ဒမရရှိနိုင်မဲနဲ့ကျွန်တော်နိုင်ငံရေးဆွေးနွေးဖို့ကလည်းအခက်အခဲရှိတယ်
။ NCA ကောင်စယ်ဖော်ဆောင်တဲ့နေရာမှာတစ်ဆုပ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအခက်အခဲတွေကိုဖြေရှင်းဖို့နိုင်ငံတော်ဆိုင်ပင်ခံပုဂ္ဂိုလ်စောင့်မတော်ကြီးကဲတွေနဲ့အလို့သဘောတွေ့ဆုံဖို့ကြိုးပမ်းသွားမယ်လို့ရခိုင်မျိုးရပါတီ ALP ကဘိုးလူမှုဆောင်ကော်မတီဝင်တော်စောမြအရာစာလင်းကဆိုပါတယ
်။အခုလောလောဆယ်အတွင်းမှာတော့အစိုးရနဲ့အလို့သဘောတွေ့ရမယ့်ကိစ္စတွေလည်းရှိနေသေးပါတယ်။ NCA အပေါ်မှာကျမတို့ရဲ့တွားရလမ်းကြောင်းကတူဖို့ကအရေးကြီးပါတယ်။အစိုးရဘက်နဲ့ကျမတို့ဘက်မှာအမြင်တွေ NCA ပေါ်မှာရှင်းရှင်းလင်းလင်းမြင်ဖို့ကအရေးကြီးပါတယ်။အဲ့လိုအချက်တွေအလုံးကိုအပြုသဘောဆန်ဆန်နဲ့ကျမတို့အစိုးရနဲ့အနာဂတ်ကောင်းစားရေးကိုတိုင်းပြည်ရဲ့ကောင်းစားရေးတိုင်းသူပြည်သားတွေရဲ့ကောင်းစားရေးအတွက်ပေါ်မျှော်ကိုပြီးမှကျမတို့စိတ်ရှည်ထားပြီးတော့ဆွေးနွေးရမယ့်အရှင်တွေလေးရှိပါသေးတယ်။
အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ရရင်းနဲ့လူထုသိသိပွဲကိုလွတ်လပ်စွာကျင်းပခွင့်ရရင်းနိုင်ငံတော်သာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းဖြေရှားသွားမယ်လို့အပြည့်ရရှိဖွဲ့ရဲ့အရေးပေါ်စည်းဝေးမှာဆုံးဖြတ်ခဲ့ကြပါတယ
်။ဆက်ပြီးတော့လာမယ့်တပုတ်ရဲလာစုတ်တရက်နေ့မှာကြာရမယ့်82ကြိမ်မြောက်မြို့အမျိုးသားနေ့အခမ်းအနားကိုမွန်ပြည်နယ်၊ရန်ကုန်တိုင်း၊ကရင်ပြည်နယ်တွေမှာကျင်းပသွားမှာဖြစ်ပါတယ်။ဒီအခမ်းအနားတွေအတွက်ဘလို့ကြိုတင်ပြင်ဆင်မှုတွေလုပ်နေပါသလဲ။ဖြောပြေးအပိုင်းတွေမှာဘလို့မျိုးစီမံထားပါသလဲဆိုတာကိုမိကလျာမုံကနေအခုလိုစူးစီးတင်ဆက်ထားပါတယ်
။ရန်ကုန်မြို့မှာကျင်းပမယ့်မွန်မျိုးသားနေ့ခမ်းအနားမှာဖြောပြေးရေးခမ်းအနားတွေထပ်မံတိုးမြင့်ထားတယ်လို့လည်းကျင်းပရေးကော်မတီတွင်းရင်မှုမြင့်ရစွာကအခုလိုပြောပါတယ်။
ဒီနေ့ကတော့ဒါဆက်တစ်ခုရပ်ဆက်ပူလာတယ်။ဆရာဆရာကတော့ဒီညာကြည့်အမတ်တေရဲ့ကျင်းပကိုတော့အဲ့လိုသူထည့်လာတာပေါ့။ဒီနေ့ကတော့နှစ်ရက်ဖြစ်သွားတာတစ်ခုရဲ့နောက်တစ်ခုကဒီကအလုပ်ပညာရှင်တွေပေါ့နော်။မြန်မာနိုင်ငံမှာဒီအလုပ်ပညာလောကတော့ဝင်တဲ့အလုပ်ပညာရှင်တွေလည်းပါဝင်ရအောင်ဆိုတော့ပြည့်ရတော့ဆက်ပူလာတယ်။အဲ့တရက်တည်းမှာတစ်ဆပြပါဝင်ရှိတယ်ပေါ့နော်
။ရန်ကုန်မြို့မွန်မြူသားနေခန္ဓာကိုပြည်သူရင်ပြန်မှနှစ်ညတာကျင်းပဖို့စီစဉ်ထားပြီးရန်ကုန်တိုင်းပြည်သားကြီးဝန်ကြီးချုပ်နဲ့အစိုးရဖွဲ့ဝင်တွေတက်ရောက်မယ်လို့လည်းမင်းရစာကပြောပါတယ်။မွန်မြူသားနေခန္ဓာမှာမြန်မာနိုင်ငံအနုပညာရှင်လောကထဲမှာမွန်အနုပညာရှင်18ယောက်တက်ရောက်မှာဖြစ်ပြီးဒီအနုပညာသမားတွေကတစ်စိကိုယ့်လူမျိုးကိုစီလုံးမှုရှိအောင်တိုက်တိုက်ပုံပုံရှိစေခြင်းနဲ့ဆိုပြီးတက်တစ္ဆာဆိုတော့ဇွဲလေးကအခုလို့ဆိုတော့ပါတယ်
ကျွန်တော်လည်းဒီအနုညာသမားတွေအားမှာတစ်ဆင့်ဒီကိုလူမျိုးကိုစီယုံမှုရှိအောင်ဟိုရှင်းမှတော့တိုက်တိုက်ပုံပုံလို့ပေါ့နော်ဆိတ်ဆက်သွားနေတာပေါ့ဟိုလူငယ်လူမျိုးပေါ့နော်ဒီမွန်မျိုးသားလေးကိုတော့ကိုယ့်ရဲ့ဒီလူမျိုးအနေနဲ့ပေါ့အခြားယဉ်ကျေးမှုဟာလေးတွေကြားစေခြင်းနဲ့ပေါ့
ဒီနှစ်မွန်ပြည်နယ်မှာလှည့်ကြတဲ့မွန်မျိုးသားနေပဟုခန္ဓာကိုတော့ကရင်ပြည်နယ်ဖအံမြို့နယ်ကဇာတပြင်းကြီးရွာမှာဖြစ်ပြီးမွန်ဆယ်မြို့နယ်ကကိုစားပြုရိမ့်ကအဖွဲ့တွေလာရောက်ရှင်းပြကြမှာဖြစ်ပါတယ်။အဲ့လိုအကပြိုင်ပွဲတွေလုပ်ပေးခြင်းအပြင်မွန်ယဉ်ကျေးမှုတွေတိုးတက်လာမယ်လို့လည်းမွန်ယဉ်ကျေးမှုအကနီးပြဆရာမမိမြတန်းကအခုလိုဆိုတော့ပါတယ်
။အဲ့လိုလက်ပြန်ချင်းအဖြစ်အမတို့မွန်သားမှာရှိတဲ့မွန်ယဉ်ကျေးမှုတွေဟာအစကနေပြတိုးတက်လာမယ်ပေါ့။ပြတ်လာလို့ရှိရင်ပင်တော့ပေါက်ပြမှုကနေလည်းပြင်းပြင်းထန်ထန်လာပါဘူး
။မွန်နေပြည်တော်ဟန္တာဝတီဘုကိုတီထောင်တဲ့သာသနာတက်ကြက်1116ခုနှစ်တဘိုးတွဲလိုက်ပြကျော်တရက်နေ့ကိုအမှတ်ရစီဖို့ရည်ရွယ်ပြီးမွန်မျိုးသားနေ့ကိုတတ်မှတ်ကျင်းပခဲ့တာဖြစ်ပြီးမွန်လူမျိုးများစုရှိတဲ့မြို့ရွာတိုင်းမှတမကနိုင်ငံရခြားမှာရှိနေတဲ့မွန်လူမျိုးတွေကလည်းမွန်မျိုးသားနေ့ခန္ဓာကိုစီကားတိုက်မြတ်စွာကျင်းပကြပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မြောက်ဦးမြို့မှာရဲတပ်ဖွဲ့ကပစ်ခတ်မှုအပါအဝင်အဖမ်းခံနေရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုပြန်လွတ်ပေးဖို့မှန်အောင်မြို့မှာဆန္ဒထုတ်ဖော်မှုပြုခဲ့ကြပါတယ်။မွန်ပြည်သက်ပါတီ NMSP နဲ့လောင်ဟူဒီမိုကရက်တစ်အစည်းအရုံး LDU တို့အနေနဲ့မကြာခင် NCA လက်မှတ်ရေးထိုးကြမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါ။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။အစားပိုင်ချန်သတင်းတောက်အက်ဖကန်မုခ်တာလီကိုဇန်နဝါရီလ12ရက်နေ့ကထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကစိုးရိမ်ပူပန်ပါတယ်။သတင်းတောက်တယောက်အနေနဲ့နှိတ်ကုတ်ခံရမှာကိုစိုးရိမ်တာကြောင့်မစ္စတာမုခ်တာလီဟာလွန်ခဲ့တဲ့2နှစ်ကအစားပိုင်ချန်ကနေဂျော်ဂျီယာနိုင်ငံဘက်ကိုထွက်ပြေးခဲ့ပါတယ်။2019ခုနှစ်မေလ30ရက်နေ့မှာမစ္စတာမုခ်တာလီကသူ့ဇနီးနဲ့ရှင်နေကိုပြောပြချက်တွေအရ WC ဒေတာကသူ့အိမ်နားလေးမှာသူ့ကိုအရမဖမ်းဆီးခဲ့ပြီးရိုက်နှက်မျက်နှာကိုဖုံးအုပ်၃ချိန်ကာပြောင်းပြီးအစာပိုင်ခြံနေဆက်ဖြတ်လန်းကိုရောက်တဲ့အခါသူ့အိမ်ထဲကိုယူရို1000ထိုးထည့်ခဲ့ကြတယ်လို့ဆိုပါတယ်။နောက်ပိုင်းမှာမစ္စတာမုခ်တာလီကိုမှောင်ခိုလုပ်ငန်းနဲ့တခြားဆက်ဆက်နေတဲ့အမှုတွေနဲ့ဖမ်းဆီးခဲ့ကြောင်းထုတ်ပြန်ခဲ့ပေမဲ့လူ့အခွင့်အရေးအဖွဲ့တွေကတော့နိုင်ငံရေးအရာအခုလိုခံရတာဖြစ်တယ်လို့သုံးသပ်ကြပါတယ်။မစ္စတာမုခ်တာလီကစွဲချက်တွေအလုံးကိုညှဉ်းဆန်းခဲ့ပါတယ်။ဒေတာရင်းနဲ့နိုင်ငံတကာလူ့အခွင့်အရေးအကျိုးဆောင်တွေကတော့မစ္စတာမုခ်တာလီကိုနိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်ကြပါတယ်။အဇာဘိုင်ဂျန်ကဩဇာအာဏာအရှိဆုံးပုဂ္ဂိုလ်တွေရဲ့အဂရိလိုက်စားမှုတွေအကြောင်းတွေကိုရေးသားထုတ်ဝေခဲ့တာကြောင့်အခုလိုညှဉ်းပန်းနှိပ်စက်ခံရတာဖြစ်တယ်လို့သူ့ရဲ့လုပ်ဖော်ကိုင်ဘက်တွေကပြောကြပါတယ်။နယ်စည်းမထသတင်းတောက်များအဖွဲ့ကထုတ်ပြန်တဲ့2019ခုနှစ်ကမ္ဘာသတင်းလွတ်လပ်ခွင့်အညွှန်းဂိမ်းမှာနိုင်ငံပေါင်း180အနက်အဇာဘိုင်ဂျန်ရဲ့အဆင့်က162မှာရှိနေပါတယ်။သမ္မတအီလ်ဟမ်အလီယက်အစိုးရအဖွဲ့ကအဇာဘိုင်ဂျန်နိုင်ငံအတွင်းအမျိုးမျိုးအစုံစုံရှိနေတဲ့သတင်းမီဒီယာတွေအားလုံးကိုရှင်းလင်းဖယ်ရှားပြဖို့မကြသေးခင်နှစ်တွေအတွင်းအပြင်းထန်ဆောင်ရွက်ခဲ့တဲ့အကြောင်းလူ့ခွင့်ရေးအဖွဲ့တွေကပြောကြပါတယ်။သတင်းမှန်ကိုမကွယ်မဝှက်ရေးသားဖော်ပြတဲ့အထင်ကရသတင်းဌာနကြီးတွေအားလုံးဟာလည်းငွေကြေးဆိုင်ရာအရာပိတ်ဆို့ချုပ်ချယ်ခံရတာဒါမှမဟုတ်အတင်းကျပ်ပိတ်ခိုင်းတာတွေကိုခံခဲ့ကြရပါတယ်။အနည်းဆုံးသတင်းတောက်73ယောက်နဲ့ဘလော့ဂါ2ယောက်တို့ဟာလည်းသူတို့ရဲ့ရေးသားဖော်ပြချက်တွေနဲ့ဆက်ဆက်ပြီးလက်တလောအဖမ်းခံထားရတယ်လို့ဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားရေးပြောခွင့်ရဟက်တာနိုဝက်ကထောင်ဒဏ်ကျခံနေရတဲ့မစ္စတာမုခ်တာလီနဲ့တကွသူတို့ရဲ့အခြေခံလွတ်လပ်ခွင့်တွေအတွက်လှုပ်ရှားနေသူအလုံးကိုလွှတ်ပေးဖို့အစာပန်းချံအစိုးရကိုတိုက်တွန်းကြောင်းပြောပါတယ်။မစ္စတာမုခ်တာလီအရမဖန်စီခေါ်ဆောင်ခံခဲ့ရတာနဲ့ပတ်သက်လို့ဂျော်ဂျီယာအစိုးရကစုံစမ်းစစ်ဆေးနေတာကိုကျမတို့ကလည်းအနီးကစောင့်ကြည့်နေပြီးဒီကိစ္စကိုအပြည့်အဝပွင့်လင်းမြင်သာမှုရှိဖို့နဲ့အချိန်မီဖြစ်ဖို့အရင်ကတောင်းဆိုချက်အတိုင်းပဲထပ်မံတောင်းဆိုလိုက်ပါတယ်လို့လည်းမစ္စနိုဝက်ကပြောသွားခဲ့ပါလိမ့်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြလို့ပြီးပါပြီ
။ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါတယ်ရှင်။တောက်ကြနေနေခင် VOE မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါ။တရင်ချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်။ဒေါက်ခင်မျိုးသက်ကပြောပြမှာပါ။
ဣသရေလနဲ့ပါလက်စတိုင်းတို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲပြန်ပြီးကျင်းပဖို့လမ်းစာရှိပါမလားလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမေးခွန်းထုတ်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဒါဗော့စ်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာကိုတက်ရောက်နေတဲ့သမ္မတထရမ့်ကဣသရေလဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုနဲ့တွေ့ဆုံစဉ်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဒီညီလာခံမှာပဲသမ္မတထရမ့်ကပါလက်စတိုင်းတွေဟာအမေရိကန်ပြည်ထောင်စုကိုလေးစားမှုမရှိဘူးလို့ဆွဆွဲခဲ့တာဖြစ်ပြီးပါလက်စတိုင်းတွေအတွက်ထောက်ပံ့ကူညီမှုတွေဖျက်တောက်ပြင်မယ်လို့ခြိမ်းခြောက်ခဲ့ပါတယ်။အရင်သမ္မတဘရက်အိုဘားမားလက်ထက်ကသဘောတူချုပ်ဆိုခဲ့တဲ့ Pacific ရန်ဝင်းဒေတာမိဖက်များပူးပေါင်းဆောင်ရွက်မည်သဘောတူစာချုပ် TPP မှာအရင်ကရလာတဲ့ပိုးပြီးကောင်းတဲ့သဘောတူညီချက်တွေရနိုင်မယ်ဆိုရင်စာချုပ်ထဲမှာပြန်ပြီးပါမယ်လို့ American သမ္မတ Donald Trump ကချက်တဲ့ပရင်းနေမှာပြောကြားလိုက်ပါတယ်။တိတိတသာပိုးပြီးကောင်းတဲ့အပေးယူတွေလုပ်နိုင်မယ်ဆိုရင်တော့ TPP မှာပြန်ပါမယ်လို့သမ္မတ Trump ကပြောကြားခဲ့တာဖြစ်ပါတယ်။အိန္ဒိယသမ္မတနိုင်ငံတော်နေ့နဲ့25ချိန်မြောက် AICS အိန္ဒိယအာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အိန္ဒိယနိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ဟာဗုဒ္ဓဖူးနေ့မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တီးတန့်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲမှာနှစ်နိုင်ငံအကျိုးစီးပွားဆိုင်ရာကိစ္စရပ်တွေနဲ့အတူ2019စက်တင်ဘာဝန်ကြီးချုပ်မိုဒီမြန်မာနိုင်ငံလာရောက်စဉ်အလေးထားဆွေးနွေးခဲ့တဲ့ကိစ္စရပ်တွေကိုပါထည့်သွင်းဆွေးနွေးကြတာဖြစ်ပါတယ်။ဒါအပြင်ဒေါန်ဆန်းစုကြည်ကဗီယက်နမ်ဝန်ကြီးချုပ်နဲ့လည်းတီးတန့်တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်အတွက်ဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံပေါ်မှာဥရောပသမဂ္ဂရဲ့တုံ့တက်ချက်အသေးဟာလာမယ့် February မှာထွက်လာဖို့ရှိပြီးမြန်မာနိုင်ငံပေါ် EU ဥရောပသမဂ္ဂအနေဖိအားပိုပေးလိမ့်မယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာ EU ကိုယ်စားလှယ်ရုံးအကြီးအကဲကိုပြောကြားချက်ကိုကိုးကားပြီးတော့အိန္ဒိယသတင်းတွေမှာဖော်ပြပါတယ်။
သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုကျော်ကျော်သိမ်းပါ။အင်ဂျင်နီယာကတော့ Jimmy Cooks ဖြစ်ပါတယ်။တောက်ကြနေနေခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ။နားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.